Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင် VOA American အတန်းရ2023ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ။
ပေကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီမနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့အီရန်နိုင်ငံမှာဆန္ဒပြသူတွေကိုအာဏာပိုင်တွေကကွပ်မျက်နေတာနဲ့ပတ်သက်ပြီးပုံရံမင်းကြီးကပထမအဆုံးအကြိမ်ရှုတ်ချလိုက်ပါတယ်။ဘရာဇီးနိုင်ငံမှာဒီမိုကရေစီစနစ်ကိုအကာအကွယ်ပြုသွားမယ်လို့အစိုးရတစ်ကကတိပြုလိုက်ပါတယ်။မြန်မာအိမ်အကူမိန်းကလေးကိုတေဆုံတဲ့အထိနှိပ်စက်တဲ့စင်ကာပူအိမ်ရှင်ကိုထောင်ဒဏ်14နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရသာ6ဦးထပ်မံတေဆုံးကြောင်း KNU ကသတင်းထုတ်ပြန်တာကိုလည်းခြူစားနာဆင်ရဖို့ရှိပါတယ်
။အရသာရဲ့လို့မခွဲကြတော့ဘူးဆိုတဲ့သဘောကိုတော့ပြောပြနေတာပါ။KNU ဝင်ရည်နေနေရတာတော့
အပြည့်စုံကတော့နောက်ပိုင်းမှနာဆင်ရမှာပါ။ဒါအပြင်ပသိမ်အကျဉ်းအောင်အထီးကယုံနှိမ့်နေမှုအပေါ်လှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေနဲ့အတူစေကုသမှုအပိုင်းမှနေရာယူလာတဲ့ VR နည်းပညာအကြောင်းနဲ့ American အစိုးရအာဘော်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစားတဲ့အပတ်စဉ်တွေကိုနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျမနန်းလောက်ပြောပြပါမယ်ရှင်။
ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသအရှေ့ပိုင်းရှိဘတ်မောက်မြို့တဝိုက်မှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေပါတယ်။ရုရှားတပ်တွေဟာနောက်ထပ်ပြင်းထန်တဲ့ထိုးစစ်တစ်ခုစတင်နေတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟာနာမန်လီယာကပြောပါတယ်။ရုရှားတပ်ဖွဲ့တွေဟာပြန်လည်စုဖွဲ့နေကြပြီးဆိုလင်းသားမြို့ရှိရာဘက်ကိုနောက်ထပ်တပ်ဖွဲ့တွေပေးပို့နေတဲ့အတွက်တိုက်ပွဲတွေဟာတော်တော်ကိုပြင်းထန်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်။ဆိုလင်းဒါမြို့ကိုရုရှားတပ်ဖွဲ့တွေကနေရာမျိုးစုံကနေတိုက်ခိုက်နေကြသလိုရန်နာရုရှားခြေစားတိုက်ခိုက်ရေးကုမ္ပဏီကလက်နက်ကင်တပ်ဖွဲ့တွေကိုလည်းဝင်ရောက်တိုက်ခိုက်နေကြပြီးမဲ့အောင်မြင်အောင်သိမ်းပိုက်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းတပ်မှုတစ်ဦးဖြစ်တဲ့ဗိုလ်ချုပ်အလက်ဆန်ဒါဆာစကီးကပြောပါတယ်။ယူကရိန်းစစ်ဘက်ကလည်းသူတို့အနေနဲ့ဆိုလင်းဒါမြို့ကိုခုခံဖို့အတွက်စစ်ကူတွေကိုပို့ထားတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းကြီးတက်သုံးတိုက်ခိုက်ရေးယင်တွေကိုယူကရိန်းတပ်ဖွဲ့တွေအတွက်ပေးပို့မယ်လို့ကြာတာပရင်းနေကပြောပါတယ်။အလားတူဂျာမနီပြင်သစ်နဲ့ဗြိတိန်တို့ကလည်းတန်ကြပ်ကာယင်တွေတင်ကားတွေကိုယူကရိန်းတပ်ဖွဲ့တွေအသုံးပြုဖို့ပေးပို့မယ်လို့ကတိပြုထားကြပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေကိုအာဏာပိုင်တွေကကွပ်မျက်နေတဲ့လို့ရကိုပို့ယိုဟာမင်ဂျီဖရန်စစ်ကတနင်္လာနေ့မှာပထမဆုံးအကြိမ်အဖြစ်ပြစ်တင်ရှုံချလိုက်ပါတယ်။
Il diritto alla vita è minacciato anche laddove si continua a praticare la
ချစ်ကနေအီရန်နိုင်ငံမှာလို့တည်တံစီရင်မှုတွေကိုဆက်လက်ကျင့်သုံးနေတာကြောင့်အသက်ရှင်တန်းခွင့်ကိုလည်းချိန်ချောင်နေပါတယ်လို့ပိုယဟန်မင်းကြီးကမိန့်ကြားခဲ့တာပါ။ဗက်တီကန်ကျောင်းတော်မှာနိုင်ငံတကာတန်တမန်တွေကိုနစ်စင်ပြောကြားနေကြနှစ်တစ်ကူမိန့်ခွန်းမှာပိုယဟန်မင်းကြီးကမိန့်ကြားရမှာတော့ယူကရိန်းစစ်ပွဲဟာလည်းဖျားသိခင်နဲ့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။နှစ်တစ်ကူချိန်ရောက်တိုင်းပိုယဟန်မင်းကြီးကသူ့ရဲ့အမြင်တော်ရာတွေကိုထက်တွင်ပြောကြားလို့ရှိတဲ့ဒီမိန့်ခွန်းဟာ State of the World ကမ္ဘာအခြေပြမိန့်ခွန်းအဖြစ်နဲ့လည်းထင်ရှားပါတယ်။နိုင်ငံပေါင်း183နိုင်ငံကတန်တမန်တွေကိုပြောကြားတဲ့မိန့်ခွန်းဟာဆမျက်နာရှင်းမနာရှိပြီးတော့အီတလီဘာသာနဲ့ပြောကြားခဲ့တာပါ။အာဖရိကအရှေ့အလယ်ပိုင်းနဲ့အာရှတိုက်အပအဝင်ကမ္ဘာဒေသစုံကပဋိပက္ခတွေကိုလည်းမင်ခွန်းထဲမှာထည့်သွင်းပြောကြားတော့ပါတယ်။ဒါအပြင်တတိယဖြတ်ချမှုနဲ့ပတ်သက်လို့ပိုယဟန်မင်းကြီးကထပ်မံပြစ်တင်ရှုံချခဲ့တယ်လို့နိုင်ငံရဲ့အရာတာဝန်ရှိသူတွေအနေနဲ့အားနည်းလာတဲ့လူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လိုတယ်လို့တိုက်တွန်းပြောဆိုတော့ပါတယ်။ဒါအပြင်နျူကလ িয়ার လက်နက်ဆိုင်ရာချင်းချောင်းမှုတွေရှိနေတာကိုလည်းပိုယဟန်မင်းကြီးကသတိပေးတော့ပါတယ်။ဗက်တီကန်ကျောင်းတော်မှာတနင်္လာနေ့ကမင်ကြားချက်ဟာအသက်22နှစ်အရွယ်ကတ်လူမျိုးအီရန်နိုင်ငံသူမာရှာအမနီရဲတို့လက်ထဲတည်ဆုံခဲ့ရကနိုင်ငံတော်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်လို့ပိုယဟန်မင်းကြီးကပထမဆုံးပြစ်တင်ပြောကြားလိုက်တာလည်းဖြစ်ပါတယ်
။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူ2ဦးဖြစ်ကြတဲ့မိုဟာမက်မက်ဒီကာရာမီစေယိတ်နဲ့မိုဟာမက်ဟူစိန်နီတို့ကိုအာဏာပိုင်တွေကတည်တံပေးကွပ်မျက်ခဲ့တဲ့အပေါ်တနင်္လာနေ့ကအီရန်တန်ယုံတာဝန်ခံကိုစင့်ခေါ်ပြီးဗြိတိန်နိုင်ငံရဲ့ဝန်ကြီးဂျိမ်းစ်ကလေဗူရီကကန့်ကွက်လိုက်ပါတယ်။ဒီသတင်းပတ်ကုံရက်ကအီရန်အစိုးရရဲ့ဆက်စုပ်ပွဲရာတေရန်ဘေးကွပ်မျက်မှုကိုအပြင်းထန်ဆုံးရှုံချကြောင်း ပြည်ထိုင်နိုင်ငံဆိုင်ရာအီရန်တန်ယုံတာဝန်ခံကိုစင့်ခေါ်ပြောဆိုခဲ့တယ်လို့ပြည်ထိုင်နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစိုးရစန်းကြည်ရေးစန္ဒပြပွဲအတွင်လုံခြုံရေးတပ်ဖွဲ့ဝင်တဦးကိုတတ်ဖြတ်ခဲ့တယ်လို့ဆွဆွဲပြီးစန္ဒပြသူနှစ်ဦးကိုစနေနေ့ကအီရန်အစိုးရကနေတေရန်ပေးကွပ်မြက်ခဲ့ပါတယ်။အီရန်အစိုးရရဲ့တရားဝင်ထုတ်ပြန်ချက်အရအစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးကွပ်မြက်ခံရသူအခုနောက်ဆုံး2ဦးအပါအဝင်4ဦးရှိသွားပါပြီ။အီရန်နိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလအတွင်းဘာသာရေးရဲတွေဖမ်းဆီးထားစဉ်အသက်22နှစ်အရွယ်ကတ်အမျိုးသမီးမာရှာအမနီသေဆုံးခဲ့ရာကနိုင်ငံတလွှာအစိုးရစန့်ကျင်ရေးအုံကြွမှုတွေဖြစ်ပေါ်ခဲ့ပြီးနောက်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်တဲ့အီရန်အစိုးရဘက်ကဗြိတိန်နိုင်ငံကနေဒဏ်ခတ်ပိတ်ဆို့မှုပေါင်း40ကျော်ချမှတ်ထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေမှာအမျိုးသမီးတွေအလုပ်လုပ်ခွင့်တာလီဘန်တို့ဆက်ပြီးတော့တားမြစ်ထားတာကြောင့်လူ6တန်းလောက်ငှက်မုတ်ခေါင်းမမှုဘေးကျုံးရနိုင်တယ်လို့ကလေးငယ်ပေါင်း6သိန်းလောက်ပညာသင်ကြားခွင့်မရပဲဖြစ်သွားလိမ့်မယ်လို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းကြီးတခုကသတင်းလာနေမှာသတိပေးလိုက်ပါတယ်။တာလီဘန်တာဝန်ရှိသူတွေနဲ့ကဘူးမြို့တော်မှာတွေ့ဆုံဆွေးနွေးအပြီးနော်ဝေးဒုက္ခသည်များကောင်စီ NRC အတွင်းရေးမှူးချုပ် Jan Eklund ကအဲ့ဒီလိုသတိပေးလိုက်တာပါ NGO တွေမှာအမျိုးသမီးတွေအလုပ်လုပ်ခွင့်ဆက်လက်တားမြစ်ထားတဲ့အတွက်လူ73တန်းခွဲလောက်တန့်ရှင်းတဲ့တောက်တုံးရေပြက်လက်သွားနိုင်ခြင်းရှိပြီးတော့14တန်းကျော်ဟာလည်းလိုအပ်တဲ့ကာကွယ်စောင့်ရှောက်မှုတွေဆုံးရှုံးနိုင်ကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အာဖဂန်နစ္စတန်မှာမိုးသည်ရွာနေသလိုနှင်းတွေလည်းကျနေတဲ့အတွက်အခက်အခဲတွေနဲ့ကြုံနေရတဲ့ပြည်သူတွေကိုအခုအညီမပေးနိုင်တာစိတ်မကောင်းဖြစ်ကြောင်းဒါပေမဲ့လည်းအာဖဂန်ရဲ့ယဉ်ကျေးမှုစံတန်ဖိုးတွေနဲ့အညီအမျိုးသမီးတွေကိုအလုပ်လုပ်ခွင့်ပြုတဲ့အချိန်ကြားမှာအခုအညီတွေပြန်ပေးပါလိမ့်မယ်လို့အက်ကလန်ကကဘူးမြို့ကနေဗီဒီယိုကတဆင့်ပြောကြားသွားပါတယ်မကြာခင်အဖြစ်တရားရဖို့မျှော်လင့်ပါတယ်လို့လည်းပြောသွားပါတယ် NGO တွေမှာအလုပ်လုပ်နေကြတဲ့အာဖဂန်အမျိုးသမီးတွေတရားဝင်အမိန့်နဲ့အညီခေါင်းစည်းပေါ်မှာမချုံကြတဲ့အတွက်ဆိုပြီးတော့ပြီးခဲ့တဲ့လမှာပဲသဘောရတင်ပါတယ်တာလီဘန်တွေကဒေသခံနဲ့နိုင်ငံတကာ NGO တွေမှာအမျိုးသမီးတွေအလုံမလုံရဘူးဆိုတဲ့အမိန့်ကိုရုတ်တရက်ထုတ်ပြန်ခဲ့တာပါအဲ့ဒီအမိန့်ကြောင့်လူသားချင်းစာနာမှုအရေးပေါ်လိုအပ်နေတဲ့ပြည်သူတန်းနဲ့ချီတို့ကိုအကူအညီပေးနေတဲ့အစီအစဉ်အတော်များများရပ်ဆိုင်လိုက်ကြောင်းကုလသမဂ္ဂအရာရှိတွေကပြောပါတယ
် VOA American တန်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ဘရာဇီးနိုင်ငံမှာအစိုးရအသစ်ကဒီမိုကရေစီစနစ်ကိုကာကွယ်ဖို့တန်တိတ်တန်ချမှတ်ထားကြောင်းနဲ့အကြမ်းဖက်လုပ်ရမှန်သမျှကိုရှုံချကြောင်းတင်းလာနေကထုတ်ပြန်လိုက်ပါတယ်ဘရာဇီးသမ္မတဟောင်းဂျာယာဗော့စနာရိုထောက်ခံကြသူထောင်ပေါင်းများစွာကဘရာဇီးလျားမျိုးတော်ရှိကွန်ဂရက်လွှတ်တော်ဗဟိုတရားရုံးချုပ်နဲ့သမ္မတရဲ့အစိုးရအုပ်ချုပ်ရေးယုံစားတဲ့အဆောက်အုံတွေကိုဖျက်ဆီးခဲ့ပြီးနောက်တနေ့မှာပဲအဲ့ဒီလိုထုတ်ပြန်လိုက်တာပါဘရာဇီးဆက်သွယ်ရေးဝန်ကြီးကတော့အာဏာသိမ်းဖို့ကြိုးပမ်းမှုအဖြစ်ပြောဆိုလိုက်ပါတယ
် Por lo que nós queremos frisar para
အစိုးရဒီမိုကရေစီနဲ့အာဏာကိုဆန့်ကျင်တဲ့လုပ်ရက်မဟုတ်ဘဲအာဏာသိမ်းဖို့ကြိုးပမ်းမှုသာဖြစ်တယ်လို့ဆက်သွယ်ရေးဝန်ကြီးပေါ်လိုပရီမန်တာကသတင်းတောက်တွေကိုပြောဆိုသွားတာပါသမ္မတလူလာဒီဆယ်ဘာကတနင်္ဂနွေနေ့ကအကြီးအကျယ်ဖျက်ဆီးခံရတဲ့အဆောက်အုံတွေကိုတွားရောက်ကြည့်ရှုခဲ့ပြီးဘဟုအစိုးရရုံးဆိုင်ရာနေရာမှာဖက်ဒရယ်လုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်တာဝန်ယူထိန်းသိမ်းဖို့လဲအမိန့်ထုတ်ပြန်လိုက်ပါတယ်အဒီယုံဖန်သည်သူတွေကိုလည်းတရားဥပဒေအရအရေးယူဖို့နဲ့စန္ဒပြသူတွေကိုတားဆီးဖို့တာဝန်ပြက်ကွက်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုလည်းအပြစ်ပေးမယ်လို့ကြေညာလိုက်ပါတယ်ဘရာဇီးနိုင်ငံကပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရဇွန်သမ္မတဟောင်းဘော့စနာရိုကလက်ရှိသမ္မတလက်ဝဲဝါရီလူလာကိုပုတ်ခါတီကာနဲ့မဲရှုံးခဲ့တာလက်မခံဘဲပယ်ချခဲ့ပါတယ်မက္ကဆီကိုမြို့တော်မှာမူလအစီအစဉ်ရတွဲဆောင်ကြတဲ့အမေရိကန်သမ္မတဂျိုးဘိုင်တင်မက္ကဆီကိုသမ္မတအန်ဒရီမန်နျူအယ်အိုဘရာဒိုနဲ့ကနေဒါသမ္မတဂျက်စတင်ထရူဒိုတို့ကလည်းပူးတွဲကြေညာချက်တစ်ဆောင်ထုတ်ပြန်ကဒီမိုကရေစီစနစ်ကိုကာကွယ်ကြတဲ့ဘရာဇီးပြည်သူတွေနဲ့အတူရည်တည်ကြောင်းဖော်ပြကြပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်စစ်လေယာဉ်တွေထိတိုင်မသိအောင်ရှောင်ရှားနိုင်ရေးဆွေးနွေးဖို့အမေရိကန်ပြည်ထောင်စုရဲ့ကလန့်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။တောင်တရုတ်ပင်လယ်ပေါ်ကဝေဟင်မှာအမေရိကန်နဲ့တရုတ်စစ်ပယ်လေယာဉ်တွေပြီးခဲ့တဲ့လကအာနီယာရှိလောက်အောင်နေနေကကရင်ဆိုင်တွေ့ခဲ့ကြပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးဖို့အမေရိကန်ကကန့်လန့်ခဲ့တာပါ။တရုတ်ဘက်ကအဲ့ဒီလိုပယ်ချလိုက်ပြီးတဲ့နောက်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီး Wei Fang ကိုတောက်ကြနေမှာတယ်လီဖုန်းဆက်ပြောဆိုကြမဲ့ကိစ္စလည်းပြတ်သွားခဲ့တယ်လို့အမေရိကန်သံတမန်တဦးကပြောပါတယ်။ဝန်ကြီး Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ပြီးခဲ့တဲ့နိုဝင်ဘာလမှာနောက်ဆုံးစကားပြောဆိုခဲ့တာဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူဒူပွန်မိုးကြီး Martin Maness က VOA ကိုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာမကြာခင်သတင်းပတ်အနေနဲ့အတွင်းတရုတ်နိုင်ငံကိုတွေ့ရောက်မယ်လို့ခန့်မှန်းရပါတယ်။ဝန်ကြီး Blinken ရဲ့ခီးစဉ်နဲ့ပတ်သက်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကအသေးစိတ်မပြောခဲ့ပေမဲ့နိုင်ငံထိတ်တိုက်တွေ့နေချင်းရှိတဲ့ကိစ္စအပြင်နိုင်ငံအလေးအနက်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုပါတရုတ်အစ်စ်မြစ်အရာရှိတွေနဲ့ဆွေးနွေးဖို့ရှိတယ်လို့ VOA ကိုပြီးခဲ့တဲ့ကြာတာပတ်နေ့ကပြောကြားခဲ့တာပါ။ဝန်ကြီး Blinken ဟာတရုတ်သမ္မတရှီချင်းပင်တရုတ်ကွန်မြူနစ်ပါတီ Politburo အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်ဝမ်ယီအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးတေချင်ကန်းလို့လည်းတွေ့ဆုံမယ်လို့ခန့်မှန်းရပါတယ
်။စင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုအုံနောက်ထိခိုက်ပျက်စီးပြီးအသက်ဆုံးရှုံးတဲ့အထိတမီးဖြစ်သူနဲ့အတူကိုထိလက်ရောက်နှိပ်စက်ခဲ့တဲ့အိမ်ရှင်အမျိုးသမီးကိုတရားရုံးကထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်။အသက်24နှစ်ရှိမြန်မာအိမ်အကူပီနွမ်းတွန်ကိုကိုထိလက်ရောက်နှိပ်စက်မှုစွဲချက်48ခုအတွက်အပြစ်ရှိကြောင်းဝန်ခံထားတဲ့အသက်64နှစ်အရွယ်ပရီမာ S နာရင်နာစွာမီကိုတနင်္လာနေ့မှာထောင်ဒဏ်စီရင်လိုက်ကြောင်းစင်ကာပူသတင်းဌာန Channel News Asia ကဖော်ပြထားပါတယ်။အိမ်ရှင်သားအမိကထိုးချိတ်ကန်ကြောက်တာပါရိုက်တာသပင်ဆွဲခေါင်းခါရမ်းတာတို့အပြင်တွေ့ရပစ္စည်းတွေနဲ့ပြစ်ပေါက်ထုရိုက်တာကိုနှိပ်စက်မှုမျိုးစုံတစ်နှစ်ကျော်ကြုံခဲ့ရတဲ့မြန်မာအိမ်အကူအမျိုးသမီးဟာအုံနောက်ထိခဲ့ပြီး2016ခုနှစ်ဇူလိုင်လ26ရက်နေ့မှာသေဆုံးခဲ့ပါတယ်။အိမ်အကူမိန်းကလေးဟာအိမ်ရှင်သားအမိကပြတင်းပေါက်မှာကျိုးနဲ့တုတ်ပြီးတညလုံးအစာငတ်ထားကရိုင်းနေတာတွေအပြင်သေဆုံးချိန်မှာကိုယ်လေးချိန်ပေါင်90လောက်သာရှိကြောင်းတွေးရှိရပါတယ်ခင်ဗျာ
။ချိုင်းနိုင်ငံကိုလာရောက်တဲ့နိုင်ငံတကာခီးသွားတွေကိုဗစ်ကကွယ်ဆေးထိုးထားကြောင်းသက်သေအထောက်အထားပြသရမယ်ဆိုတဲ့အမိန့်ထုတ်ပြန်လိုက်ပြီးတော့ရက်ပိုင်းမှာပဲအဲ့ဒီအမိန့်ကိုချိုင်းတာဝန်ရှိသူတွေကပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။တရုတ်နိုင်ငံကကိုဗစ်လုံးဝကင်းစင်ရေး Zero Covid ဆိုတဲ့သုံးနှစ်ကြာချမှတ်ထားတဲ့တင်းကျပ်တဲ့မူဝါဒတွေဖြည့်လျှော့ပေးလိုက်ပြီးနေဆက်တွေပြန်ဖွင့်လိုက်တဲ့အချိန်မှာထိုင်းလေကြောင်းအာဏာပိုင်တွေကနိုင်ငံတကာခီးသွားတွေအတွက်စီကံသစ်တွေကိုစနေနေ့မှာထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းအဲ့ဒီစီကံသစ်တွေကိုရုပ်သိမ်းဖို့ကျန်းမာရေးပညာရှင်တွေပါတဲ့အဖွဲ့တစ်ခုကသဘောတူညီခဲ့ကြောင်းထိုင်းကျမရေးဝန်ကြီးအာနုတင်ချာဗီရာကူကပြောပါရယ်ကဘာတဝမ်းကိုဗစ်ကာကွယ်ဆေးထိုးထားတဲ့နှုံးကလုံလောက်မှုရှိတဲ့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားကြောင်းသက်သေပြရမယ်ဆိုရင်ခီးတဲ့တွေအတွက်အဆင်မပြေမှုတွေဖြစ်လာနိုင်တယ်လို့လည်းဝန်ကြီးကပြောဆိုခဲ့ကြောင်း Reuters သတင်းတရမှာရေးပါရယ်ထိုင်းကိုလာမဲ့နိုင်ငံတကာခီးတဲ့တွေအနေနဲ့ကိုဗစ်ကာကွယ်ဆေးနှလုံးထိုးထားတဲ့သက်သေနဲ့ဆေးမထိုးထားသူတွေမှာလည်းဆရာဝန်လက်မှတ်တမမဟုတ်ကိုဗစ်ရောဂါကနေပြန်လည်သက်တာပြောက်ကွင်းကြောင်းသက်သေထောက်ထားတွေပြရမယ်ဆိုပြီးတော့ထိုင်းလေကြောင်းအာနာပိုင်တွေကစနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားတာဖြစ်ပါတယ်အင်္ဂါနေ့မနက်ပိုင်းထိုင်တန်ရောက်တဲ့တွေကတော့ကိုခင်မောင်စိုးမင်းနဲ့ကျမနန်းလောက်ပြောပြခဲ့တာပါရှင်အခုတော့ဒီဆက်သွယ်မင်းမြန်ချန်နဲ့တရင်ဆောင်မာတွေကိုဆက်တိုက်ထုတ်လင့်သွားပါမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU အခြေစိုက်လှုပ်ရှားနေတဲ့ဖာပွန်ခရိုင်မှာမကြသေးခင်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရတား6ဦးသေဆုံးခဲ့ကြောင်း KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့လည်းဆွဆွဲထားပါတယ်။အဖြေဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ KNU ထိန်းချုပ်ရာမုထရခရိုင်ထဲမှာစစ်ကောင်စီတပ်ကလေကြောင်းကနေလေယာဉ်ခုနှစ်စီးနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်အရတားတွေနေထိုင်အလုပ်လုပ်ကင်နေတဲ့လုပ်ငန်းဝင်တွေကိုကြားရောက်ပောက်ကွဲခဲ့ပြီးဒွေလိုမျိုးနဲ့မဲ့သူအုပ်စုယာထိထကျေးရွာအတွင်းကဒေသခံဒေါ်နွယ်နီနဲ့သားနှစ်ဦးချွေးမတအူအလုသမားနှစ်ဦးစုစုပေါင်းအရက်သား6ဦးတေဆုံးခဲ့တယ်ဆိုပြီးမုထရခရိုင်ရဲ့သတင်းစင်မှာပါရှိပါရယ်တိုက်လေရင်9စီးနဲ့ဘုံအလုံး20လောက်ကျဲချရာမှာအရက်သားတွေနေထိုင်ရာကိုပြစ်မှတ်ထားလုပ်ခဲ့တယ်လို့ဆိုပါရယ်စစ်ကောင်စီဘက်ကတော့အဲ့ဒီနယ်မြေတွေကိုခက်အဆက်ဆက်အမဲရောင်နေမြေဖြစ်သတ်မှတ်ထားပြီးအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့လဲ KNU ကရင်မျိုးသားအစည်းအရုံးကသတင်းနဲ့ပြန်ကြားရေးတာဝန်ခံ Proclaim ဆေးကမုထော်ခရိုင်တွင်းကလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ဟိုလောကကြီးအမဲရောင်ဆေးကအမဲရောင်နေမြေခုပဲလို့ဟိုအခုချိန်ထိသတ်မှတ်ထားတော့မယ်ဆိုတော့အရက်သားရဲ့လို့ KNU ရဲ့လို့လက်နက်ကွပ်ရဲ့လို့ရှိဘူးအားလုံးကတော့သဘုံတွေပဲလို့ အဲသူကသတ်မှတ်ထားတာကျွန်တော်တို့ကတော့အဲ့လိုပဲနားလည်ရပါတော့။အဲကြောင့်မို့ဒီလိုမျိုးအရက်သားနေနေဟိုပြင်းနေရဲ့သတ်နေနေပြင်းနေဆက်ပြင်းနေနေရဲ့တော့ခွဲတော့ပေါ့နော်အဲ့လိုရှင်နေမျိုးတော့ကျွန်တော်တို့နားလည်ရင်အဲ့လိုပဲသိရှိတာပေါ့။ဒါအရက်သားကတော့အများစုဖြစ်တာပေါ့နော်ကျွန်တော်တို့ပြင်းနေရဲ့နေတဲ့နေရာကတော့နေပါလေ။ဟိုဒါပေမဲ့သူတို့ရဲ့ policy ရကတော့ဟိုအရက်သားရဲ့လို့မခွဲကြတော့ဘူးဆိုတဲ့သဘောကိုကျွန်တော်ပြောပြနေတာပါ။
တမ6နယ်မြေအတွင်းမှာလဲတိုက်ပွဲတွေကနေ့စဉ်ဖြစ်နေပြီးကြာရင်စိတ်ကြီးတို့ကွန်ကရစ်တို့ဘက်မှာလဲလေကြောင်းတိုက်ခတ်မှုတွေနေ့စဉ်ရက်ဆက်လုပ်နေတယ်လို့လဲဖရိုကလေးစေးကပြောပါတယ
်ကွန်ကရစ်ထဲမှာလဲပဲနေ့စဉ်ရက်ဆက်ပဲဒီလဲဟိုဘာကြောင့်လဲဆိုရင်သူတို့ဒီရင်ကကျွန်တော်တို့နားလဲတဲ့လောက်ဆိုရင်အပေါ်တက်လိုက်ကြတဲ့ကကွာရမယ့်နေရာကစီရေးအရာပေးမှာလဲနေရာတိုက်ပွဲရှိတဲ့နေရာဆိုတော့နေ့တိုင်းလဲအော်ဒီနေ့နဲ့ပုံကျေဖို့ဆိုတော့သူတို့မှစီမံချက်ရှိတာပြီးသားလို့ကျွန်တော်တို့နားလည်ပါတယ
်အရက်သားတွေခြေကြိုက်တည်ဆုံးရတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကဘာမှတုံ့ပြန်ပြောဆိုလာမရှိသေးပါဘူးစစ်ကောင်စီရဲ့အုပ်ချုပ်ရေးအဖွဲ့တွေကိုဇန်နဝါရီလ10ရက်နေ့နောက်ဆုံးထားပြီးနှုတ်ထွက်ဖို့ကိုလည်း KNU တက်မှ9ကသတိပေးချက်ထုတ်ပြန်ထားပါတယ်စာထုတ်တဲ့နေ့ကစပြီးစစ်ကောင်စီဘက်ကဖားပွန်ခရိုင်လေးကိုလေကြောင်းတိုက်ခိုက်မှုတွေဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်
မအေးမှာတရင်ပြပို့သွားတာပါရှင်ခုတော့ပသိမ်အချင်းချောင်းကအတိကယုံနေနေမှုအပေါ်လှူရှာသူတွေရဲ့တုံ့ပြန်ချက်ကိုတင်ပြပေးပါမယ်အေယဝရီတိုင်းပသိမ်အချင်းချောင်းကနိုင်ငံရေးသမားတချို့နှိပ်စက်ညှဉ်းပန်းခံရပြီးတဲ့နောက်တည်ဆုံးတရားရခဲ့တဲ့ကိစ္စကိုကုလသမဂ္ဂအပအဝင်နိုင်ငံတကာအဖွဲ့အစည်းတွေစီပေးပို့သွားမယ်လို့ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒီဖြစ်ကိုစုံစမ်းလေ့လာခဲ့သူတချို့ကတော့ဒါဟာစစ်ကောင်စီရဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မသိငင်ထိုက်ကတင်ပြထားပါတယ်ရှင
်ပသိအချင်းထောင်အကြမ်းဖက်မှုဖြစ်စဉ်ကိုနိုင်ငံတကာအဆင့်အဖွဲ့အစည်းတွေစီပေးပို့သွားမယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဇန်နဝါရီလ5ရက်နဲ့6ရက်မှာဖြစ်ပွားခဲ့တဲ့ဒီအကြမ်းဖက်မှုဖြစ်စဉ်မှာအကျဉ်းသားတယောက်တေဆုံးပြီးနောက်ထပ်80လောက်ဒဏ်ရာတွေရခဲ့တာဖြစ်ပါတယ်။မြောင်မျိုးကနိုင်ငံရေးအကျဉ်းသားကျောင်းဆရာတဦးကိုတည်တံ့စီရင်ဖို့ထောင်အာဏာပိုင်တွေကပြင်ဆင်နေတာကိုအကျဉ်းသား၈ယောက်ကကန့်ကွက်ခဲ့တဲ့အတွက်ရိုက်နှက်တိုက်ပိတ်တာကနေဒီပြည်တနာစတင်ခဲ့တာပါ။အကျဉ်းသား9ယောက်ကိုတိုက်ပိတ်ခဲ့ပေမဲ့အကျဉ်းသားဝင်းမင်းထက်ကတော့ပျောက်ဆုံးနေခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားဝင်းမင်းထက်ကိုပြန်ပေးဖို့အကျဉ်းသား80လောက်ကတောင်းဆိုတဲ့အခါမှာတော့ထောင်ဝင်တန်းတွေကစတင်ရိုက်နှက်လာတာပါ။အဲ့ဒီနောက်ရဲဝတ်စုံဝတ်ဆင်ထားတဲ့လူ30လောက်ကကိုလုံးရာဘာကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်အကျဉ်းသား80လောက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနောက်အခန်းတွေတဲကဆွဲထုတ်ခံရပြီးထပ်မံရိုက်နှက်ခံခဲ့ရတယ်လို့ NUG ဘက်ကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်က PDF လို့ဆွဆွဲခံထားတဲ့ကိုဝေရန်ဖြိုးကိုနေ့လယ်ပိုင်းမှာတနက်နဲ့ပြစ်တက်ခဲ့ကြတယ်လို့သတင်းတွေကရေးသားဖော်ပြကြပါတယ်။ကိုဝေရန်ဖြိုးဟာဥကောင်းမှာတနက်ဒဏ်ရာ3ချက်နဲ့တည်ဆုံးခဲ့တာလို့ NUG ဘက်ကလည်းထုတ်ပြန်ပါတယ်။ဒီကိစ္စကိုစုံစမ်းရေးသားခဲ့တဲ့ Irrawaddy Times သတင်းဌာနရဲ့ Editor ချုပ်ဆလိုင်းတန့်စင်ကတော့ဒါဟာထောင်အာဏာပိုင်တွေဘက်ကလူသေစေတဲ့အထိကျူးလွန်ခဲ့တဲ့ထောင်တွင်းအကြမ်းဖက်မှုဖြစ်ကြောင်း VOA ကပြောပါတယ်။ထောင်စုပုမှုမှာပါတယ်လို့သူတို့ယူဆတဲ့နိုင်ငံရေးအကျဉ်းသားတွေကိုတယောက်ပြီးတယောက်ရွေးထုတ်ပြီးရိုက်နှက်ခဲ့ကြတာဖြစ်ကြောင်းသူကပြောပါတယ
်ကျွန်တော်တို့သိတဲ့အရာဆိုရင်တော့ကိုဝင်းရန်ဖြိုးခေါ်ကိုရာစုကဒီတနက်နဲ့အပစ်ခံရလို့သိတယ်လို့လည်းကျွန်တော်တို့ကြားရတယ်ရိုက်လို့သိတယ်လို့လည်းကြားရတယ်ဖရားလဲဆိုတော့ကျွန်တော်တိတိကျကျအတည်ပြုလို့တော့မရဘူးအတည်တဲ့လူတွေကတော့တနက်တန်ရာတွေ့တယ်လို့လည်းပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ရဲ့အလောင်းကိုလည်းမိသားစုကိုလုံးဝပြန်ပေးတာမရှိဘူးစစ်ကောင်စီကသူတို့သဘောနဲ့သူတို့တချို့ပြစ်တာပေါ့လေအဲ့တော့မိသားစုဒီကိုဝေရန်ဖြိုးမိသားစုကသူတို့ရဲ့ဒီစီသားပေါ့နော်ခင်မွန်းဖြစ်တဲ့လူသားဖြစ်တဲ့လူသားတည်သွားတယ်ဒီဘာကြောင့်တည်လဲဆိုတာတော့သူတို့သိကြတာသိရတဲ့အနေအထားမျိုးမရှိဘူးပေါ့နော်ကျွန်တော်တို့သိရတာအဲ့တော့အားလုံးပြန်သုံးသပ်ကြည့်တဲ့အခါမှာအဲမတရားပေါ့နော်ဖိနစ်အကျန်းဖက်ရက်ဆက်တဲ့အခါမှာနော်နိုင်ငံကျင်းသားတယောက်တည်တဲ့အထိဒီချိန်နေဖြစ်သွားတယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ဒီဖြစ်စဉ်ဒီပသိမ်ထောင်အာဏာပိုင်တွေကနိုင်ငံအကျဉ်းသားတွေပေါ်မှာရည်ရွယ်ချက်ရှိရှိနဲ့ လူတတ်မှုပေါ့နော်လူသေးသေးတဲ့အထိကိုရိုက်နှက်ပြီးတော့မှကျူးလွန်ခဲ့တဲ့ထောင်နှင်းအကြမ်းဖက်မှုလူတတ်မှုဖြစ်စဉ်လို့ပဲပြောချင်ပါတယ်
တည်ဆုံးသွားတဲ့နိုင်ငံရေးအကျဉ်းသားကိုဝေရန်ဖြိုးကိုဇန်နဝါရီ9ရက်မှာပသိမ်မြို့မိတကြိုဆက်မှာလုံခြုံရေးအပြည့်နဲ့တကြိုခဲ့ပါတယ်မိဘနှစ်ပါးကိုတော့မိမတကြိုခင်မြင်ကွင့်ပြခဲ့ကြောင်းနီးဆက်သူတဦးက VOA ကိုပြောပါတယ်တနတ်တန်ရချောင်းလားရိုက်နဲ့ခင်ရတာလားအတိအချမပြောနိုင်ပေမဲ့ဦးကောင်းကြေမွားတဲ့တန်ရချောင်းတည်ဆုံးခဲ့ကြောင်းနီးဆက်သူကအခုလိုပြောပါတယ်
နာထက်ကနေရတကန်လုံးလားအကြီးသားကိုသူကယူပြီးတော့တောက်လျှောက်အဲနာနောက်တနာအိမ်နာနှစ်ဖက်ကူကဆက်ပေါ့ခေါင်းအပင်လုံးကိုဆွဲထားတဲ့ပုံစံနဲ့ပြန်ထုတ်ထားတယ်ပြီးပဲလုထားတော့သူကတော့ပြောတယ်ဒါတနတ်ခံရမဟုတ်ဘူးလို့ပြောတယ်အဲဒီတော့စအားရဲမစစ်ပြောနိုင်ငါးမိနစ်လောက်ပဲအချိန်ရတယ်သူကအမိတ်ပြန်ပေးတယ်သူတို့ကားဆယ်ကြီးလောက်ကြီးတယ်သူတို့လာပြီးတော့ပြောပေးတယ်သူတို့ပြန်တော့မှဒရန်ကုံနဲ့တင်တယ်အကုန်လုံးပေါ့နော်အဲ့လို
အရာဝတီတိုင်းအချင်းဦးစီးဌာနကို VOA ကမေးမြန်းခဲ့ပေမဲ့ဖြေဆိုဖို့ညှင်းခဲ့ပါတယ်။စစ်ကောင်စီရဲ့အရာဝတီတိုင်းနေဆက်ရေးရာဝန်ကြီးနဲ့အချင်းဦးစီးဌာနကဥဇော်စစ်အောင်တို့လည်းပဋိပက္ခဖြစ်တဲ့အချိန်မှာရှိနေခဲ့ကြတယ်လို့နီးစပ်သူတချို့ကပြောပါတယ်။စစ်ကောင်စီကတော့ဖုံးတုံးနေတဲ့အချင်းသားတို့ကိုအရေးယူဖို့လုပ်နေချိန်မှာရုံးရင်ဆန်ကပ်ဖြစ်အောင်အချင်းသားတွေဘက်ကစတင်ခဲ့တာလို့သတင်းထုတ်ပြန်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့လေထောင်ပြင်ပမှာရှိတဲ့ဆက်ဆက်သူတွေကိုလည်းဖမ်းဆီးတာတွေဆက်ရှိနေပါတယ်ရှင်
။မတင်ကြီးထိုက်တင်ပြသွားတော့ပါရှင်။ပြည်တွင်သတင်းတွေအပြင်မှာတော့နိုင်ငံတကာသတင်းဆောင်ပါတွေဖက်ဆက်ရအောင်ပါ။ Virtual Reality လို့ခေါ်တဲ့ပကတိအသွင်နီးပါးဖြစ်အောင်ပုံဖော်တဲ့ VR နည်းပညာကို Game ဆော့တဲ့လူတွေအများဆုံးသုံးနေရကနေအခုတော့ဈေးပညာအသွက်ပါသုံးလာကြပြီဖြစ်ပါတယ်။ဒီနည်းပညာကိုစိတ်မိစီးမှုတွေဖြေလျှော့တာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေအတွက်ပြုပြင်လေ့ကျင့်ပေးတာနာကျင်မှုဝေဒနာခံရရှိအောင်လုပ်ပေးတာအပါအဝင်ဆေးလောကမှာအတော့အသုံးပြုလာနေပါတယ်မိုက်ကိုဆလဗန်ပီပိုရဲ့တင်ကိုတော့တော်ခင်မျိုးတက်ကတင်ပြထားပါတယ်ရှင
်အထူးပြုလုပ်ထားတဲ့ခေါင်းဆောင်ရုပ်တန်တစ်ချက်ကနေလူနာတွေအတွက်နားပြောပွဲအသံတွေသုံးပတ်မြင်ရုပ်ပုံတွေကိုသုံးပြီး VR နည်းနဲ့သူတို့ရဲ့ချမ်းမာရေးပိုးပြီးကောင်းလာအောင်ကုပေးတာဖြစ်ပါတယ်ဒီနှစ်ချက်မှာရှေးကုတာရဲ့ app တွေအများကြီးထည့်ထားတယ်လို့ Los Angeles က Cedar Sinai ဆေးရုံက VR နဲ့ရှေးကုတာရဲ့အစီအစဉ်ကိုကြီးမှုတဲ့သုတေသနဆရာဝန် Dr. Brandon Spiegel ကပြောပါတယ
် It's being used for physical therapy. It's being used for eating disorders.
ရုပ်ပိုင်းဆိုင်ရာကုတာရဲ့အတွက်သူ့ကိုသုံးပါတယ်။စားသောက်မှုဆိုင်ရာစိတ်ဖိစီးမှုရှိနေသူတွေသွေးတို့ယောဂစိတ်ကစဉ်ကလျာယောဂစိတ်ကြယောဂစိတ်သောကရောက်နေသူတွေဝမ်းပိုက်မအီမသာဖြစ်နေသူတွေအမျိုးမျိုးပါပဲပြောရရင်အများကြီးပါပဲ
မတော်တဆဖြစ်ရတဲ့ကြုံခဲ့ရသူတွေခွဲစိတ်ပြီးပြန်ပြီးနှလန်းထူလာသူတွေကင်ဆာဝေဒနာရှင်တွေနဲ့ကလေးမွေးသူတွေအတွက်ပါဒီနည်းပညာကအကူအညီပေးနိုင်တယ်လို့ဆရာဝန်နဲ့သူနာပြုတွေကိုလေ့ကျင့်ပေးရမှာလဲသုံးနိုင်ပါတယ်ဒီလိုကုသရာကို American အစားအစာနဲ့ဆေးဝါးကြီးကြပ်ရေး FDA က Medical Extended Reality လို့ခေါ်တဲ့အစီအစဉ်နဲ့လူနာတွေပို့ပြီးသုံးနိုင်အောင်စီစဉ်ပြီးဒီနည်းပညာရဲ့ထိရောက်မှုကိုလည်းတိုင်တာနေတာပါ VR နည်းနဲ့ဆေးကုသမှုခံယူနေတဲ့ Tom Norris ကတော့သူဟာဆယ်စုနှစ်ပေါင်းများစွာကင်ဆာအတွက်ကုသမှုခံယူခဲ့ရတာဖြစ်ပြီးတော့မခံမရနှစ်ယောက်နာကျင်မှုခံစားနေရတာကိုဒီနည်းကအတော့ကိုတက်တာစီတယ်လို့ပြောပါတယ
် It's like being in a movie theater black and movie theater with no one around youWhere all you could see is the screen and it just pulls you right in.
ဒီဟာကရုပ်ရှင်ယုံနဲ့ရောက်နေတယ်လို့ပါပဲ။တယောက်မှအနားမမရှိပဲကိုမြင်နေရတာကဖန်သားပြင်ပဲဖြစ်ပြီးသူကကိုယ့်ကိုပါအထဲရောက်သွားတယ်လို့ဆွဲယူလိုက်တယ်လို့ပါပဲ
။ဒီ VR ရှိကုသမှုအစီအစဉ်ကသူ့ကိုနေရာအသစ်တွေစီခေါ်ဆောင်သွားတာပ
ါ။ Whether it's scenes of cows grazing in a field and the Swiss mountains orYou know, swimming with the dolphins or swimming with a big blue whale.
Switzerland တောင်ပိုင်းတွေကလယ်ကွင်းနဲ့နွားတွေမျက်စားနေတာမြင်ရတယ်လို့ dolphin တွေဝေလာငါးကြီးတွေနဲ့အတူရေကူးနေရတာမျိုးပါ
။အထူးဖန်တီးထားတဲ့အစစ်မြင့်နှချက်ကိုသုံးပြီးစမ်းသပ်ခဲ့တဲ့ဆေးရောဂါအထုကဒေါက်တာအိုမာလိုင်ရန်ကတော့သုံးတဲ့သူတွေစိတ်ငြိမ်းချမ်းပြီးခေါင်းကြည်လင်လာစေဖို့အတွက်ဘယ်လိုလုပ်တယ်လဲဆိုတဲ့အကြံတွေပါပေးလို့ရအောင်လုပ်ထားပါတယ်လို့ပြောပါတယ်။
So this headset has embedded biosensors in it for collecting heart rate, heart rate variability.
ဒီနှစ်ချက်ကနေအာယုံခံဆက်တွေကနှလုံးခုန်နှုန်းတွေ၊နှလုံးမူမှန်မှန်မှန်၊မျက်လုံးတငယ်အိမ်အရွယ်အစား၊မျက်စိဘယ်လိုလိုက်ကြည့်တယ်ဆိုတာတွေကိုပါတိုင်းနိုင်ပါတယ်
။ လူနာကိုရေကုံမောဖြတ်ပြန်ခိုင်းပြီးသူ့ရဲ့စိတ်တည်ငြိမ်မှုရလာပြီလို့ခန္ဓာကိုယ်ကတုန်ပြန်လာတဲ့အထိသူ့ရဲ့စိတ်ကူးပုံရိပ်ကိုထိန်းချုပ်ပေးတာမျိုးနဲ့ကုသတာဖြစ်ပါတယ်။တောင်နော်ရစ်တို့လိုလူနာတွေခံစားနေရတဲ့နာကျင်မှုဝေဒနာဟာခန္ဓာကိုယ်မှာလိုပဲအုံနောက်ထဲမှာလည်းခံစားရတယ်လို့ဒေါက်တာစပီဂါကပြောပါတယ်
။ What can happen is the tissue itself may even heal almost completely if not completely but there's still a sense of pain.And it's almost like the pain
ခန္ဓာကိုယ်တ िश्यू တွေမှာတန်ရာလုံးဝနှိပါကျက်သွားနိုင်ပါတယ်တကယ်လို့မကျက်ရင်တော့နာကျင်တဲ့ဝေဒနာခံစားနေရမှာပါဒီဝေဒနာကအုံနောက်ထဲအထိရောက်သွားပြီးအဲ့ဒီအုံနောက်မှာဝေဒနာကိုစပြီးခံစားရတာမျိုးပ
ါအခုလို့ VR ကုထုံးနဲ့သတင်း၈ပတ်ကနေ၁၂ပတ်လောက်ထိလေ့ကျင့်ပေးလိုက်တဲ့အခါမှာတော့ဒီလိုခံစားရတဲ့ဖြစ်စဉ်ကိုပြန်ပြောင်းပြစ်လိုက်နိုင်တာတွေ့ရပါတယ်ဒါကြောင့်ဝေဒနာအမျိုးမျိုးခံစားနေရတဲ့ယောဂါတွေတွေအတွက်အကူအညီတွေပေးနိုင်တယ်လို့ VR နည်းပညာတန်းကုတာတဲ့ဆရာဝန်တွေကပြောပါတယ
်ဆေကုတမတွေမှာနေရာယူလာတဲ့ VR နည်းပညာအကြောင်းတော့ခင်မျိုးတက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
မြန်မာစစ်တပ်ကနေရိုဟင်ဂျာတွေကိုလူမျိုးသုံးစုံနဲ့စစ်ဆင်ရေးတွေလုပ်ခဲ့တာဟာအခုဆိုရင်9နှစ်ရှိပါပြီ။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းသူတို့အတွေ့အကြုံတွေကိုပြောပြပါရယ်။အကြမ်းဖက်မှုတွေကနေရှောင်ကွင်းနိုင်မှုအတွက်ရိုဟင်ဂျာဒုက္ခသည်9,500ဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပြီးအခုဆိုရင်ဘင်္ဂလားဒေ့ရှ်မှာဒုက္ခသည်အရေအတွက်ကတသန်းနီးပါးရှိနေပြီဖြစ်ပါရယ်။နိုင်ငံတကာကလှူဒါန်းမှုတွေနဲ့စာနာမှုဆိုင်ရာအကူအညီပေးသူတွေရဲ့ထောက်ခံအားပေးမှုတွေနဲ့အတူဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေရရောစေနာကောင်းစွာနဲ့ဒုက္ခသည်တွေကိုလက်ခံကူညီမှုတွေကိုအမေရိကန်အစိုးရကအသိအမှတ်ပြုပါရယ်မြန်မာနိုင်ငံကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ဘဝနေထိုင်မှုတွေပြောင်းခဲ့ရသူတွေကိုလူသားချင်းစာနာမှုဆိုင်ရာလှူဒါန်းအကူအညီပေးရမှာအမေရိကန်အစိုးရကဦးဆောင်လျက်ရှိပါရယ်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒေသတွင်းအခြားနိုင်ငံတွေမှာခိုးလုံနေကြရတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံအကူအညီပေးနေကြသူတွေကိုလွန်ခဲ့တဲ့9နှစ်အတွင်းမှာအမေရိကန်အစိုးရကူညီထောက်ပံ့မှုကအမေရိကန်ဒေါ်လာ 1.9 ဘီလီယံကျော်ပါတယ်။အကြမ်းဖက်ခံရသူတွေအတွက်တရားမျှတစွာစီရင်နိုင်ရေးရိုဟင်ဂျာတွေအပေါ်ဆက်ဆုပ်ရွံ့ရှာပွဲကောင်းအောင်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုတာဝန်ယူဖြေရှင်းခံရေးရိုဟင်ဂျာဒုက္ခသည်တွေအရေးအခြေအနေတိုးတက်လာမဲ့ရေရှည်အစီအမံတွေဆောင်ရွက်နိုင်ရေးအခြေအနေပေးလာရင်သူတို့သဘောဆန္ဒနဲ့အညီလုံခြုံဂုဏ်သိက္ခာရှိစွာနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးတွေဆောင်ရွက်ဖို့ကိုလည်းအမေရိကန်အစိုးရကဆက်လက်ပါဝင်ကြိုးပမ်းသွားမှာပါလက်ရှိမြန်မာနိုင်ငံအတွင်းအခြေအနေတွေကတော့ဒုက္ခသည်တွေပြန်ဖို့လုံခြုံတဲ့အနေအထားမရှိသေးပါဘူးနေရဆွန့်ခွာရတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကတည်ရရှင်ရသမျှရှိနေသေးပါဘင်္ဂလားဒေ့ရှ်အစိုးရရဲ့ရရောကူညီမှုတွေကြားကပဲဒုက္ခသည်စခန်းတွေအတွင်းလူနေအရန်ထူထပ်တာနဲ့လုံခြုံရေးအခြေအနေတွေကအဆင်မပြေမှုတွေဖြစ်နေကအလုပ်အကင်ရှားပါမှုလွတ်လပ်စွာတောလာခြင်းမရှိရနဲ့အခြေခံဝန်ဆောင်မှုတွေမရနိုင်တဲ့အခြေအနေတွေဖြစ်နေပါဗျ။ဘင်္ဂလားဒေ့ရှ်အစိုးရနဲ့နေရက်ပြောက်ရိုဟင်ဂျာတွေကိုအမေရိကန်အစိုးရကဒီဇိုင်းမမတ်ပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ်တွေအရဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အတူလိုအပ်ချက်တွေရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်တွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြီးခဲ့တဲ့လကကြေညာခဲ့ပါတယ်။အခုအစီအစဉ်တွေဟာအမေရိကန်အစိုးရရဲ့နိုင်ငံတကာဒုက္ခသည်တွေလက်ခံရေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းမှာပါဝင်မှာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်အရေးကြေကြေပြန့်ပြန့်နဲ့တုံ့ပြန်ဆောင်ရွက်ရမှာအဓိကကျတဲ့ရိုဟင်ဂျာတွေလုံခြုံစိတ်ချဂုဏ်သိက္ခာရှိရှိနဲ့နေရပြောင်းနိုင်ရေးဆောင်ရွက်ရမှာလဲတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်မှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ရဲ့ကြေညာချက်မှာပါရှိပါတယ်။စစ်မတရားမှုတွေနဲ့မတည်ငြိမ်မှုတွေကြောင့်ကဘာတလားစံငိန်တင်လောက်အောင်နေရက်ဆွန့်ခွာရသူတွေများပြားနေချိန်မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေအများစုကိုပြန်လည်နေရာချထားပေးတာဟာမကြုံစဘူးနေရက်ဆွန့်ခွာရသူတွေအရေးမှာအမေရိကန်ကကာလကြာရှည်ဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်တွေနဲ့ဥဆောင်ဖြည့်ရှင်ပေးနေတာတွေကိုထင်ဟပ်ပြတ်တရာရောက်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ပြန်လည်နေရာချထားရေးအရေးကြီးတဲ့အစပျိုးအစီအစဉ်ကိုအားပေးကူညီမှုတွေနဲ့ဒုက္ခသည်တွေကိုရရရရကူညီမှုတွေအတွက်လဲဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ကကျေးဇူးတင်ကြောင်းဝန်ကြီးဘလင်ကင်ကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုလိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုရဲဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ48နဲ့ line VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တရင်ထောက်မဆုစီးပွားရေး blogger တွေပြောသမျှနဲ့တက်တက်ရောင်တရင်လောအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါအရင်ဆုံးတော့တရင်ထောက်မဆုနဲ့စားကြအောင်ပါမြန်မာဒီမိုကရေစီရဲ့အင်အားစုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုကူညီထောက်ပံ့မှုဆိုတဲ့အချက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးဥပဒေ NTA အတည်ပြုပြီးမကြခင်မှာပဲတရုတ်နိုင်ငံကလည်းမြန်မာနိုင်ငံဆိုင်ရာကုထူးကိုစလဲတစ်ခန့်အပ်ပြီးတော့မြန်မာနိုင်ငံကိုလာရောက်ပြီးစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံသွားပါတယ်။ဒီလိုအခြေအနေမှာမြန်မာစစ်ကောင်စီနဲ့ NUG ကြားတန်တမာရေးအပြိုင်မှုတွေဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းထောက်မဆုကိုတော့ကိုသားညုံဦးတင်ပြထားပါတယ်။
အမေရိကန်ဖက်ဒရယ်အစိုးရရဲ့လာမည့်2023ခုနှစ်ဗန္ဓာရေးနှစ်အတွက်အသုံးစရဥပဒေကြမ်းကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးခဲ့လို့ပဲအဲ့ဒီထဲမှာမြန်မာနဲ့ယူကရိန်းအတွက်ထောက်ပံ့နေလဲထည့်သွင်းပါတယ်2023စက်တင်ဘာဗန္ဓာရေးနှစ်ကုန်အထိလဲပတ်နိုင်မဲ့ဒေါ်လာ 1.9 ထရီလီယံအသုံးစရမူကြမ်းထဲမှာဒီရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုဒေါ်လာဘီလီယံနဲ့ချီထောက်ပံ့ဖို့ပါဝင်ပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကတော့ဒေါ်လာတန်း130ကျော်ထောက်ပံ့ကူညီဖို့ထည့်သွင်းပြဋ္ဌာန်းထားပါတယ်အခုဒီအကူအညီတွေဟာမကြာခင်တုန်းကတည်ပြုခဲ့တဲ့2023အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေ NDAA အောက်ကဒီမြန်မာနိုင်ငံဒီမိုကရေစီကြီးအတွက်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ Burma Act ဥပဒေနဲ့ဆက်နွယ်ပါတယ်။မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေးအဆုံးတောက်အောင်လို့ကျူးကျော်ဆောင်ရွက်နေကြတဲ့တိုင်းဒေသဖွဲ့စည်းတွေ၊အရက်ဖက်လူမှုဖွဲ့စည်းတွေအတွက်ဘာသာရေး၊လူ့ခွင့်ရေးနဲ့တိုင်းဒေသအရေးကိစ္စတွေဖြင့်လူသားချင်းစာနာမှုအကူအညီတွေပေးအပ်သွားနိုင်ဖို့အတွက်ဒေါ်လာတန်း130ကျော်ကူညီဖို့အမေရိကန်ဖက်ဒရယ်ဆူရ3စီမှာထည့်သွင်းလိုက်တာဖြစ်ပါတယ်။NDA အမေရိကန်မျိုးသားကာကွယ်လုပ်ပိုင်ခွင့်ဥပဒေပါမြမရေးဖော်ပြချက်ဟာရုပ်ဝတ္ထုအကူအညီထက်နိုင်ငံရေးရပို့ပြီးတော့ရေးပါတဲ့တိုးတက်မှုတရားဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံကြေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ် NUG အနေနဲ့အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရမှာနိုင်ငံကိုယ်စားပြုမှုတရားဝင်မှုရအောင်လို့ကြိုးစားဆောင်ရနေတယ်လို့ဒေသတွင်းနိုင်ငံတွေနဲ့ Silent Diplomacy လို့ခေါ်တဲ့ဒီသူသစ်သိတန်တမာရေးနည်းလမ်းနဲ့ထိစပ်ဆက်ဆံနေတယ်လို့လည်းပြောပါတယ
်ဆိုတော့ဒီတန်တခင်းတမန်ခင်းနဲ့ပေါ့နော် State တွေပေါ့နိုင်ငံတွေကိုဆက်ဆံတဲ့အခါမှာတော့ဒါအသုံးနှုန်းကတော့သူတို့အမြဲတမ်းအမေရိကန်မှမဟုတ်ပါဘူးတခြားတပ်တမန်တွေနဲ့တွေ့တဲ့အခါမှာလည်းပဲသူတို့က state ကိုဆက်ဆံတာဖြစ်တယ် government ကိုဆက်ဆံတာမဟုတ်ဘူးပေါ့နော်ဆိုတော့ government ကို recognize လုပ်တာမဟုတ်ဘူး state ကို recognize လုပ်တယ်ဆိုတော့သဘောမျိုးပေါ့နော်အနေအထားမျိုးရှိတယ်ဆိုတော့နည်းနည်းလေးတော့အဲ့ဒါကအဲဟိုပါပေါ့နော်ဟိုဘယ်လိုပြောမလဲပညာသားတော့ပါတယ်လို့ပြောမယ် diplomacy မှာအဲ့တော့ publicly engagement လုပ်ဖို့ကျွန်တော်တို့ကပို့တောင်းဆိုရတယ် recognize လုပ်ဖို့လို့ကဲမရီကောဂနိုက်ဇာအစိုးရအောင်လုပ်တာမဟုတ်ဘူး state ကိုလုပ်တာဖြစ်တဲ့အတွက်ဒါ sovereign state အနေနဲ့မြန်မာနိုင်ငံကိုအတိအမှတ်ပြုထားတာဖြစ်တယ်မြန်မာနိုင်ငံဒါပေမဲ့အဲ့ဒီမြန်မာနိုင်ငံရဲ့ကိုစားပြုခွင့် engagement လုပ်တဲ့ဟာတွေကတော့သူ practical engage ဘယ်သူကိုလုပ်နေလဲဆိုတဲ့အပေါ်မှာတော့ကျမတို့ကယူတော်ရည်ပေါ့အတိတ်ပဲအောက်ယူလို့ရတယ်ကျမတို့တွန်းတွန်းတိုက်တိုက်လုပ်နေတာကတော့ကျမတို့ကို publicly ပို့ engagement လုပ်ဖို့ဟုတ်ပြီအစိုးရကိုအတိအမှတ်ပြုတာမဟုတ်ဘူး state ကိုအတိအမှတ်ပြုတာဆိုရင်ကျမတို့ကိုအစိုးရတရက်အနေနဲ့ public engage လုပ်တာမျိုးပေါ့နော်လူလူရဲ့လူလူကိုကိုစားပြုနေတဲ့ကိုစားပြုခွင့်ရှိနေတဲ့အစိုးရအနေနဲ့ပေါ့နော်ကျမတို့ publicly engagement လုပ်တာမျိုးရောလုပ်လို့မရဘူးလားဆိုပြီးကျမတို့ advocate လုပ်နေတာရှိပါတယ
်ရခိုင် AA TNLA ပလောင်နဲ့ MNDAA ကုကန်တို့ပါတဲ့ညီနောင်မဟာမိတ်တိုင်းဒေသလက်နက်ကိုင်၃ဘွဲ့ကဒီပြည်သူထောက်ခံတဲ့ຫນွေဦးတော်လိုင်းအဖွဲ့တွေနဲ့လက်တွဲပြီးတော့လုံတဲ့လုံထိုက်တာတွေကိုဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းနှစ်သက်ကူထုတ်ပြန်ချက်မှာဖော်ပြပါတယ်ရခိုင်ပြည်သူလွတ်တော်ကုစလေဟောင်းဦးဖေးတန်းကလည်းလက်ရှိမြန်မာနိုင်ငံရေးအပေါ်မှာအခုလိုသုံးသပ်ပါတယ
်2023ကကျောင်းကိုစီးကျင်းချလာနေကြရှိတယ်။ဒီတော့ကကမြို့ကြီးကောင်စီအဖွဲ့အစည်းတွေကတောင်မှဆုံးဖြတ်ချက်ချပြီးတော့ PRP ရောက်ရှိလာပြီးရှိတယ်။ဒီတော့ MP အမေရိကန်ကလည်းအဲ့လိုအကူအညီပေးမယ်ဆိုပြီးတော့တစ်ခါကိုပြောဆိုတဲ့အခါမှာအဲ့ဒီဟာကိုပြည်သူတွေကတအားတက်တယ်ပေါ့ နိုင်ငံတကာကနေ NUG ပြည်သူ့အခြေခံကိုပြန်ရောက်သွားတာပေါ့အဒီကကလည်းအခုရတဲ့အကြံအစည်တွေရလာပြီဆိုတော့အဲ့ဒါအစိုးရတစ်ခုတည်းအတွက်အသေးစိတ်ပေးပေါ်ကြမယ်ဆိုလို့အကြံအစည်ရပါတယ်
ကျုပ်ထုကုစလေတစ်ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံသလိုဒီပတိုင်ငယ်တိုင်းသားအဖွဲ့တချို့နဲ့လည်းယူနန်ပြည်နယ်အတွက်မှာတွေ့ဆုံပါတယ်မြန်မာနိုင်ငံရဲ့ညီနေလုပ်ငန်းစဉ်တွေမှာထစ်တဲ့ဝဝင်ပောင်းဝင်ဆောင်ရွက်ခဲ့တဲ့မစ္စတာဆွန်ခေါ်ရှန်နေရာမှာအာဆီယံဆိုင်ရာတရုတ်ထုကုစလေဖြစ်ဆောင်ရွက်ခဲ့ပူးသူမစ္စတာတင်ရှီဂျန်ကိုတရုတ်နိုင်ငံကဒီရက်ပိုင်းအတွက်မှာပဲစာထုတ်ခန့်ခဲ့တာပါမြန်မာရေးဖော်ပြချက်တွေပါတဲ့ NDE American ဒုသာကောက်ွေလုပ်ပိုင်ငွေဥပဒေထွက်ပေါ်လာခြင်းမြန်မာစစ်ကောင်စီကလည်းဒီလာမယ့်နှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေခြင်းအထူးသဖြင့်ဒီဒေါ်စန်းစုကြည်အမှုတွေအားလုံးအပြည့်အသတ်စစ်ဆေးအမိန့်ချတဲ့အချိန်မှာပဲတုတ်ထူးကိုစလေတဲ့မြန်မာနိုင်ငံကိုရောက်ရှိခဲ့တာမို့လို့ဒီခေတ်စဉ်ပေါ်မှာနိုင်ငံအကဲခတ်တွေကစိတ်ဝင်စားကြပါတယ်မြန်မာနိုင်ငံဆိုင်ရာတုတ်ထူးကိုစလေမစ္စတာတင်ရှီကျွန်းကိုအရင်အထူးကိုစလေမစ္စတာဆွန်ကော်ရှန်နေရာမှာပြောင်းလဲခန့်ထားလိုက်ပြီးမြန်မာရေးပေါ်မှာတုတ်နိုင်ငံရဲ့သဘောထားဟာပြောင်းလဲပွဲမရှိဘူးလို့နိုင်ငံသုံးသက်သူဒေါက်တာလှကျော်စိုးကပြောပါတယ်
နိုင်ငံသားဟိုဝန်ကြီးကတင်းစားချင်းလဲလိုက်တာပေါ့နော်နှစ်ကုံလို့ပြတနေ့လုံးသူတို့ရဲ့ဘန်ကင်းတောင်ကြီးနဲ့
တင်းစားချ
င်းလဲချုပ်တာပေါ့ပြတော့ဒီသူကြီးကတော့ပြောမသွားပါဘူးဒီအရှေ့ရရဲ့နိုင်ငံသားရဲ့ policy တွေမှာဘာမှသူကြီးကစားပါမလို့ဆောက်ဆောင်ကသင်္ချင်ကိုအရေးလိုက်ရအောင်ဖြစ်နေအကြောင်းလို့
ခေတ္တဆုံးဝေ
ဖို့ကြားချင်ပါဘူ
းကောင်းစီဥပဒေနိုင်ငံတော်ဝ
န်ကြီးချုပ်ဒီကျွန်တော်ကြည့်တာတော့ဘာမှထူးခြားမယ်မဖြစ်ဘူးနားအဖခင်နိုင်ငံကြီးဥပဒေတူတောင်းလျှောက်အမိုက်ခံပြီးတော့လုပ်ရတယ်တ
ောင်းဝန်ရှိစဉ်များတ
ရားစီရင်ဒီကကသူ့ကိုဘလောက်မုန်းရဲ့ကြားတူသွားတယ်အခုကလေးညစ်ဆုံးပြစ်ချက်ဖြစ်လိုက်တာမှာဒီကောင်းကောင်းတကယ်ပေါ့တယောက်ခေတ္တဒီအတူအရင်ဆက်ဆံတာလေနော်အခုကရင်းနဲ့ဆက်ဆံပေါ့ဗျာဒါကတော့ဆက်ဆံမှုတူတာဒီလိုလိုအချင်းချင်းကဆက်ဆံရလေဒီကစီလုံးနေနေနေဒီပုံပေါ်အဲ့တော့မမဒီကူတွေကဒီဆက်ဆံရမယ့်ပတ်သက်လို့ပတ်သက်နဲ့ပတ်သက်လို့ဘောင်နာကြီးဌာနမှာကောင်းကောင်းကြီးကျောင်းလူခါတိုင်းတော့အမုန်းဟာအမိုက်ခံပြောအဲ့သမတ်ကကွဲရမလို့ကြောက်ပဲနဲ့သူကပြည်သူလူကြီးရဲ့ဆန်းစားမှုလည်းမဝေးကြောင်းခုလေအင်ကိုနိုင်နိုင်ရေးချေတာလည်းမဖြစ်ပါဘူး။ဒါကတော့အုတ်ချေကောင်းစီအဖွဲ့ဝင်ဒီအောင်စီဝန်ကြီးနိုင်တော်စီ
မံအုတ်တုတ်ထုကုစလေမစ္စတာတင်းရှင်ကျွန်းဟာဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပြီးခဲ့တဲ့ဒဇင်ဘာလ24ရက်ကနေပြီးတော့26ရက်နေ့အထိတိကျတွေ့ဆုံပြီးတော့28ရက်နေ့မှာမြန်မာနိုင်ငံနေပြည်တော်ကိုရောက်ရှိပါတယ်29ရက်နေ့ကြာလာပြီးနေ့ကတော့နေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ညီညွတ်ဆွေးနွေးမှုတွေပါဝင်မြန်မာနိုင်ငံရဲ့နိုင်ငံဖြစ်ပေါ်တိုးတက်မှုတွေနောက်နိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်အခုခီးစဉ်ပြီးပါတော့တရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ရမှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုကောင်းထည်ဖော်ရဲနေရမှာအာဆီယံနဲ့လက်တွဲဆောင်ရည်ပုံမှာတရုတ်နိုင်ငံကအားပေးတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိပြီးတဲ့နောက်ပိုင်းမှာအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲတွေနဲ့အစိမ့်မြတ်စည်းဝေးတွေပါဝင်သူနဲ့ဆက်ဆက်တဲ့ထိပ်သီးဆွေးနွေးပွဲတွေမှာပါစစ်ကောင်စီကနိုင်ငံကူစားပြုပြီးတော့တယောက်ခွင့်မရခဲ့ပါဘူးမြန်မာနိုင်ငံကပြည်ပခါတွေကိုအာဆီယံအနေနဲ့ကူညီဖြည့်ရှင်းတဲ့နေရာမှာအာဆီယံဘုံသဘောတူညီချက်၅ရပ်တာလင်းအဖြစ်နိုင်ဆုံးနည်းလမ်းဖြစ်ပြီးတော့ဒီသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်ခြင်းဖြစ်တာမြန်မာစစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့2023ခုနှစ်အာဆီယံလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကပြောဆိုပါတယ်ပြည်တွင်းကလက်နက်ကိုင်အင်အားစုတချို့နဲ့လည်းစစ်ကောင်စီကအခုရက်ပိုင်းမှာတွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်မြန်မာစစ်တပ်နဲ့တော်လိုင်းအင်အားစုကြားမှာနိုင်ငံတွင်းလက်နက်ကိုင်ပြည်ပခါတွေအပြင်နိုင်ငံတကာနဲ့တနမန်ဆက်ဆံရေးမှာလည်းနိုင်ငံကူစားပြုအစိုးရဖြစ်တဲ့ရည်တည်ရေးအခုချိန်ထိရှင်းပြနေရတဲ့အခြေအနေကိုဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တက်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်သားမြူပ
ါအပတ်စဉ်တင်ဆက်နေကြသတင်းထောက်မှတ်စုအစီအစဉ်အပြီးမှာတော့စီးပွားရေးအစီအစဉ်ကိုဆက်ပြီးတော့တင်ပြချင်ပါတယ်မူဆယ်နေဆက်ကိတ်အားလုံးပြန်ဖွင့်ဖို့တရုတ်ဘက်ကအကြောင်းကြားလာခဲ့ပြီးတဲ့နောက်မှာမြန်မာဘက်ကတင်ပို့ကုန်စည်တွေအထူးသဖြင့်စိုက်ပျိုးရေးထွက်ကုန်တွေတင်ပို့ရေးမှာအခက်အခဲတချို့လျော့သွားစေမယ်လို့ကုန်တဲ့အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်အတိုင်းအဝိုင်းကမျှော်လင့်ကြပါတယ်ဒါပေမဲ့တရုတ်နိုင်ငံတွင်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေတိုးလာနေတာကြောင့်မြန်မာနဲ့နေဆက်ကုန်သွယ်ရေးမှာလည်းမရေရာမှုတွေရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ရေးထိုက်တင်ပြထားပါတယ
်။ကျော်လီချင်နော်တို့တရုတ်နိုင်ငံကတော့အခုဟိုဖွင့်နေဒီဟိုဖွင့်နေဆိုတဲ့ဒီမန်ဝင်းကျေးဇူးပါတို့အနေနဲ့ကျွန်တော်တို့ကမတော်ဘူးကြာကျွန်တော်တို့ကဒီဟိုပေါ့ဟိုချင်းဆန်းကျော်ဒိတ်ဘက်ကနေသွားတာပေါ့နော်သွားတာဆိုတော့ဟိုကျွန်တော်တို့အတွက်ကတော့ဒီမန်ဝင်းဂိတ်ဖွင့်ရင်းမဖွင့်ရင်းကတော့ဒီလောက်ကြီးတော့ဟိုအများကြီးတက်ရောက်မှုတော့မရှိဘူးပေါ့နော်
မြန်မာနိုင်ငံတတိယဝလံပန်းမှန်နဲ့ဟင်ဒီဟင်ရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူက VOA ကိုပြောပြခဲ့တာပါမူဆင်နေဆက်ကကုံတော်ရိတ်ဂိတ်တွေဖြစ်တဲ့မန်ဝိန်နန်းတော်စင်ဖြူပန်ဆိုင်ဆတဲ့ဂိတ်တွေကိုဇန်နဝါရီလ10ရက်နေ့မှာပြန်ဖွင့်မယ်အကြောင်းတရုတ်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာဘက်ကိုအကြောင်းကြားတာဖြစ်ပါတယ်ဥကျော်သူကတော့ဂိတ်တွေပို့ပြီးတော့ဖွင့်လာရင်တည်ယူပို့ဆောင်ရင်းနဲ့ကူးတန်းသွားလာရင်မှာပိုပြီးအဆင်ပြေသွားမယ်လို့ယူဆပါတယ
်ပြေသွားလိမ့်မယ်ဘာလို့လဲဆိုတော့ငကူကကျွန်တော်တို့ကကျင်းစန်းကြောတစ်ပေါက်ထဲကနေသွားတာအနေမှာအူမန်ဝင်းဂိတ်ဆိုတဲ့ဟာကသူကခုံကားတွေဝင်ထွက်လုပ်တဲ့ဟာပေါ့နော
်ဟုတ်ကဲ့
ခုံကားတွေဝင်ထွက်လုပ်တဲ့ဟာဆိုအဲ့ဂိတ်ပွင့်သွားရင်ဒီဒီမဟုတ်တဲ့တခြားကုန်ကားတွေကတော့အဲ့ဒီဂိတ်ကနေသူကဝင်ထွက်လို့ရသွားမှာပေါ့နော်ဝင်ထွက်လို့ရသွားရင်ကျွန်တော်လမ်းကျောမှာဒီကျင်းစန်းကျောဘက်မှာဖိတ်တဲ့ဟာလည်းထိုက်တင်တော့ကျော့သွားမယ်ပေါ့နော်ကျော့သွားလို့ရှိရင်တော့ဒါလေးကပူကောင်းလာမယ်နောက်တစ်ခုကတော့တခြားဒီစင်ယူဂိတ်တို့နန်းတော်ဂိတ်တို့ဆိုတော့လူဝင်ထွက်လို့တာပေါ့နော်နောက်ကတော့လူဝင်ထွက်ဟိုမပေးထားဘူးကတော့လူဝင်ထွက်ပေးထားတယ်ဆိုတော့အဲ့ဒါလေးလည်းနည်းနည်းကောင်းသွားမယ်ပေါ့နော်ဒီဘက်ကဟိုကုန်ရည်ရောဟိုလုံးလုံးမဲ့လူတွေရောအဲ့တော့သွားလို့လာလို့ရသွားမယ်ဒီခါလေးတော့ရှိသွားမှာပေါ့
မူဆင်နေဆက်ဂိတ်တွေအလုံးဖွင့်လိမ့်မယ်အချိန်ဟာဆိုရင်တရုတ်နိုင်ငံတွင် COVID-19 ပြန့်နှံ့ကူးစက်မှုတွေတိုးလာတဲ့အပေါ်ကမ္ဘာတစ်လွှာစိုးရိမ်နေကြချိန်နဲ့လည်းတိုက်ဆိုင်နေပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်အမေရိကန်တိုက်ဥရောပနဲ့အာရှတစ်လွှာကနိုင်ငံအတော်များများကလည်းတရုတ်နိုင်ငံကလာရောက်မဲ့သူတွေကို COVID-19 စစ်ဆေးနေကြပါတယ်တရုတ်နိုင်ငံကလာကြမဲ့ခီးသွားတွေကိုCOVID-19 ဆိုင်ရာတမ်းမြေကန့်သက်ချက်ချမှတ်တဲ့နိုင်ငံတွေပို့ပြီးတော့များလာချိန်မှာပဲဒီလိုရဟာဆိုရင်ခွဲခြားဆက်ဆံတဲ့လောက်ရဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနကဇန်နဝါရီလ4ရက်နေ့ဗုဒ္ဓဟူးနေ့မှာရှုတ်ချပြောဆိုပါတယ်တရုတ်မှာ COVID-19 ပြန်ပြီးတော့များလာတဲ့ဆိုတဲ့သတင်းတွေကြောင့်မြန်မာလုပ်ငန်းရှင်အတိုင်းဝိုင်းကြားမှာလည်းစိုးရိမ်ချက်တွေရှိပါတယ်ဒါ့အပြင်တရုတ်နယ်စပ်ကုန်သွယ်ရေးမှာပို့ကုန်အရေးသွေးဆိုင်ရာတမ်းမြေကန့်သက်ချက်တွေကလည်းပို့ပြီးတော့များလာတယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပါတယ
်။တရားဝင်ဖွင့်လိုက်ပြီပဲတော်တော်များများတို့တို့စီကဒီဒီစီစီခေါ်တာပေါ့ပို့ပွားနဲ့ပတ်သက်တဲ့ပတ်ပေါ်နေတဲ့အားပေါ့နော်
။ဟုတ်ကဲ့။
ဒီအားနဲ့ပတ်သက်ပြီးတော့ပို့ပြီးလိုဝဲလာတယ်။ရင်တော့ဆန်စကွဲပဲလုပ်တော့ပေါ့
။ဟုတ်ကဲ
့။အခုတော့ပြောင်းအောင်လို့နောက်အခုတန်လက်သေးရောနောက်ချန်တဲ့ဟာတွေသေးသေးလုပ်တော့ပေါ့နော်။ဒီပို့ပွားနဲ့ပတ်သက်တဲ့အားကိုစစ်ဆေးတဲ့အားတော့ပို့ပြီးတော့မှအပေါ်နေဖို့ခေစားပေါ့။ဒါနဲ့ပတ်သက်ပြီးတော့မှတော်ဘူဘီတင်ကြလာတာတွေ့ပါ
လားလက်ရှိမှာတော့မြန်မာဘက်ကတရုတ်ကိုတင်ပို့권ရတဲ့စိုက်ပျိုးရေးထွက်ကုန်တချို့ရှိပြီးတချို့လည်းတင်ပို့권ရမယ်အလားအလာရှိတယ်လို့မြန်မာနိုင်ငံတည်တည်ဝန်လံပန်းမှန်နဲ့ဟင်းဒီဟင်ရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူကပြောပါတယ
်အဲကျွန်တော်တည်တည်ကျန်နာမှာတော့ကျွန်တော်တို့ကဒီရှင်မျိုးပေါ့နော်ရှင်မျိုးကဟိုစီးရင်ပေါက်ထားတယ်ရှင်မျိုးဆိုတာကအဖေရဲ့ဒီကွာမွေးဒီတရက်ဒီစီးဒီနောက်လိုက်ချီရဲ့လောင်ငန်ရင်မင်းကုတ်ကချက်မှောက်ပဲပေါ့အဲ့ရှင်မျိုးကပေါက်ထားတယ်ပြီးခဲ့တဲ့တိတ်မကြရင်တင်းလောက်ကကျွန်တော်တရှိမပြောထက်ရတယ်ကူးမျိုးရထားတယ်ပေါ့နော်ဒါကအဲ့ကူးမျိုးကတော့ကျွန်တော်တို့ကတရားဝင်ကုံကျွယ်နေလို့ရတယ်ကျန်တဲ့ဟာတွေကကျွန်တော်တို့ကုံကျွယ်လို့မရဘူးပေါ့မညာတော့ကျွန်တော်တို့ကဟိုးနှစ်ပူလေးကတောင်းဆိုထားတာကဒီနနတီးတို့ထောပတ်တီးတို့ကျွဲကောတီးတို့ပေါ့နော်အဲ့ဒါဒီစီစီမှာရှောက်ထားပြီးသားပေါ့ဆောက်ထားပြီးသားဆိုသူတို့တီးငန်လိုက်သူတို့တခုပြီးတခုလုံးနေတဲ့အချိန်မှာအခုနနတီးကကျွန်တော်တို့အဲဟိုတော်တော်လေးစစ်ဆေးတဲ့အပိုင်းပြီးသွားပြီပေါ့နော်ပြီးသွားပြီဆိုတော့ရကန်ကြီးဆဲဆဲအမိထားပေါ့နော
်မြန်မာနိုင်ငံရဲ့စိုက်ပျိုးထွက်ကိုအများစုကတရုတ်နယ်စပ်ကုန်သွယ်ရေးကိုအားကိုးနေကြရတာဖြစ်ပါတယ်တရုတ်ဘက်ကကိုဗစ် -19 ကာလကန့်သက်တမ်းမြစ်ချက်တွေချမှတ်ခဲ့တဲ့ပြီးခဲ့တဲ့၃နှစ်နီးပါးတာကာလအတွင်းမြန်မာဘက်ချမ်းမှာတည်တည်ဝလာရောက်ချရမှုပုံစံပြောင်းသွားတာကြောင့်ဈေးကွက်ပုံစံလည်းပြောင်းသွားတယ်လို့မြန်မာနိုင်ငံတည်တည်ဝလာပန်းမှန်နဲ့ဟင်းဒီဟင်ရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောက်ချသူများအသင်းရဲ့ဒုတိယဥက္ကဋ္ဌဦးကျော်သူကပြောပါတယ
်လက်ရှိအနေအထားကတော့ကျွန်တော်တို့ဖြစ်နေတာကကျွန်တော်တို့ကဟိုဘက်မှာပေါ့ဟိုဒီ POP ဘက်ချမ်းပေါ့ဒီ one thing မှာကျွန်တော်တို့ကဟိုသွားချောင်းရတဲ့အနေအထားရှိတာပေါ့နော်ငကိုလုံးကတော့ဒီ2020မတိုင်ခင်ပေါ့နော်ဒီ COVID ကြီးမဖြစ်ခင်ကအဲ့ဒီဟိုဒီနေတဲ့ဒီမပိတ်ခင်ပေါ့ပထမအချိန်မပိတ်ခင်အချိန်ကတော့ကျွန်တော်ကဒီဘက်မူဆယ်တရား၅မှန်ဒီဘက်ကဒီတတိကွင်းမှာရောင်းဝယ်လုပ်တာပေါ့နော်တုတ်ပြီးတော့မှပဲဟိုဘက် POP ဘက်ချမ်းသွားပြီးတော့ကားချင်းနဲ့စနစ်ပေါ့နော်အဲ့လိုမျိုးနဲ့ရောင်းတာအခုကြတော့လို့မဟုတ်တော့ပဲနဲ့အခုဒီကြည့်ရွေးမျိုးကိုသွားရောင်းရတဲ့စနစ်ဖြစ်သွားတာပေါ့နော်ဖြစ်သွားတော့ဒီဘက်ကိုပြန်ပြီးတော့ဒီဘက်ကွင်းမှာပြန်ရောင်းတဲ့စနစ်ကတော့ လက်ရှိချိန်ကြီးမလုံနိုင်ဘူးပေါ့နော်မလုံနိုင်ဘူးဆိုတာလည်းကန့်သက်ချက်ပေါင်းစုံနေပေါ့နော်အလုပ်ဖြစ်နေတဲ့အခါကျတော့အဲ့ဒီအချိန်မီရောမချင်းကတော့ကျွန်တော်တို့ကတော့နည်းနည်းတော့ခက်ခဲအောင်မယ်လို့ကျွန်တော်အမြင်နဲ့တော့အဲ့လိုမြင်နေမှာလေဗျာနော
်မူဆင်တဲ့ဇက်ကိတ်တွေပြန်ဖွင့်မဲ့အချိန်နဲ့တရုတ်ဘက်မှာကိုဗစ်ကူးစက်မှုတွေတိုးလာနေချိန်နဲ့လည်းတိုက်ဆိုင်နေတာကြောင့်စိုးရိမ်ချက်တွေကတော့ရှိနေပါတယ်တရုတ်ဘက်ကတော့မြန်မာဘက်ကဝင်လာမဲ့ရေမောင်းတွေအတွက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးချက်တောင်းခံနေသေးလေဖြစ်ပါလိမ့်ရှင
်။မတင်ငေးတင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်အလဲရောက်ပါပြီ။ခါနာပြောက်အောင်နှိပ်ပေးမဲ့ဆက်ငှက်အမျိုးအစားခွဲနိုင်တဲ့ငှက်စာကျွေးဆက်စားတဲ့ခင်မင်းနီးပညာရည်နဲ့လှုပ်ထားတဲ့ပစ္စည်းမျိုးစုံကိုအမေရိကန်ပြည်ထောင်စုလက်စ်ဗီဂတ်စ်မြို့မှာကျင်းပတဲ့ CES နီးပညာကုန်စည်ပြပွဲကြီးမှာပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ COVID မဖြစ်ခင်ကလို့ပုံမှန်အတိုင်းပြန်ကျင်းပတဲ့2023ခုနှစ် CES ပြပွဲအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသည့်အစီအစဉ်မှာတင်ဆက်ထားပါတယ်။
ဘာတော်ဝန်ကနည်းပညာအခြေခံကုမ္ပဏီတွေအနေနဲ့သူတို့ရဲ့နောက်ဆုံးပေါ်ဖန်တီးတည်ထွင်မှုတွေကိုစင်တင်ပြသနိုင်တဲ့ CES နည်းပညာကုန်စည်ပြပွဲကြီးကိုအမေရိကန်ပြည်ထောင်စု Las Vegas မြို့မှာ January 5ရက်ကနေ10ရက်နေ့အထိကျင်းပခဲ့ပါတယ်။ဈေးကွက်တင်မဲ့ electronic ပစ္စည်းသစ်တွေပြသတဲ့ကမ္ဘာအကြီးဆုံးပွဲဖြစ်သလိုသူမတူတဲ့စမ်းသစ်တည်ထွင်မှုတွေကိုပြသဖို့အခွင့်အလမ်းရတဲ့ပွဲကြီးတစ်ခုလည်းဖြစ်ပါတယ်။နည်းပညာဆိုင်ရာထိပ်တန်းကုမ္ပဏီကြီးတွေကလည်း CES ကုန်စည်ပြပွဲကြီးမှာသူတို့ရဲ့ပစ္စည်းသစ်တွေကိုမိတ်ဆက်ပွဲထုတ်ခဲ့ကြပါတယ်2020ခုနှစ်ထဲကဆိုရင်ပထမဆုံးပရိသတ်တွေအပြည့်အဝပြန်လည်တက်ရောက်နိုင်တဲ့ CES ကုန်စည်ပြပွဲကြီးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တွေတုန်းကကိုဗစ်ကရောဂါကြောင့်ပုံမှန်မလုပ်နိုင်ခဲ့ပေမဲ့ဒီနှစ်မှာတော့ဧည့်သည်တသိန်းအထိရှိမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ဒီနှစ်မှာကုန်ပစ္စည်းတွေလာရောက်ပြသတဲ့လုပ်ငန်းပေါင်း3200ထက်မနည်းရှိတယ်လို့နည်းပညာသုံးစွဲသူများဆရာအသေးဥက္ကဋ္ဌကပြောပါတယ်
Well, CES is the World Cup of Innovation, but it's where the world gathers for those at the CXO level.
CES ပြပွဲကြီးဆိုတာကစမ်းသစ်ဖန်တီးမှုပိုင်းအပြိုင်ပွဲထုတ်တဲ့ကမ္ဘာဖလားပွဲကြီးဖြစ်ပါတယ်။တကမ္ဘာလုံးကအရာရှိအဆင့်အတွေ့အကြုံရှိသူတွေစုဝေးကြတဲ့ပွဲကြီးလည်းဖြစ်ပါတယ်။ကုမ္ပဏီတွေအနေနဲ့သူတို့အကြောင်းတကမ္ဘာလုံးသိသွားအောင်စင်တင်ပြသခွင့်ရတဲ့အခွင့်အလမ်းကြီးတစ်ခုဖြစ်ပါတယ်။တခြားကုမ္ပဏီတွေနဲ့ဘလို့ချိတ်ဆက်ခြင်းတည်းလက်လီအယောင်ဆိုင်တွေရင်းနှီးမြှုပ်နှံသူတွေသတင်းမီဒီယာတွေဈေးကွက်မြင့်တင်သူတွေကိုသူတို့ကုမ္ပဏီအကြောင်းတွေကြော်ညာနိုင်ဖို့ကြီးမားတဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်
။တသက်ဆ IT ကုမ္ပဏီတွေကနေထိတ်တန်းရောက်ကုမ္ပဏီကြီးတွေအထိဈေးကွက်တင်မဲ့ပစ္စည်းသစ်မျိုးစုံကိုမိတ်ဆက်ခဲ့ကြပါတယ်။အိမ်သုံးပစ္စည်းမျိုးစုံ၊ကျန်းမာရေးပိုင်းဆိုင်ရာပစ္စည်းမျိုးစုံကိုတွေ့ရပါတယ်။လေဘင်းနာ၊ကြောနာ၊ခါနာနေသူတွေအတွက်ရည်ရွယ်တည်ထွင်ထားတဲ့ Phantom Medical Care ဆိုတဲ့နှိပ်စက်ကအမေရိကန်အစားအသောက်နဲ့ဆေးဝါးဆိုင်ရာကြီးကြပ်ရေးဌာန FDA ရဲ့ဆေးဘက်ဆိုင်ရာထောက်ခံချက်ပထမဆုံးရထားတဲ့နှိပ်စက်ဖြစ်ပါတယ်။ဆက်တစ်ခုကိုဒေါ်လာ1000နီးပါးပေးရမှာဖြစ်ပေမဲ့အနှိပ်ခံသူတွေကတော့ပေးရချိုးနဲ့တယ်လို့ဆိုကြပါတယ
် About 15% of hospital visitors have a neck and back pain. So if you see these
ဆေးဝါးနာပြရတဲ့သူတွေက50ရာခိုင်နှုန်းလောက်ကလေဘေးနဲ့ကြောနာနေကြသူတွေဖြစ်ပါတယ်။အဲ့ဒီအရေးအတွက်ကိုကြည့်ရင်ဘာကြောင့်ဒီဆက်လို့သလဲဆိုတာသဘောပေါက်နိုင်ပါတယ်။နှိပ်စက်ကိုတစ်နေ့မိနစ်20နဲ့တတိယနှစ်ပတ်လောက်သုံးပြီးတာနဲ့ဘလောက်တက်တာသွားမလဲဆိုတာသိရမှာဖြစ်ပါတယ်
။ကိုခန္ဓာကျန်းမာရေးအတွက်တည်ထွင်ထားတဲ့နှိပ်စက်ကကို့အတွက်တိတ်ပြီးမလို့သေးဘူးလို့ဆိုရင်လေလူတိုင်းမဖြစ်မနေလိုတဲ့လမ်းပြဆက်ရှိပါတယ်။ဂျပန်နိုင်ငံအခြေစိုက် Luvix ဆိုတဲ့ကုမ္ပဏီကတည်ထွင်ထားတဲ့လမ်းပြဆက်ကကိုယ်ပေါ်မှာတက်ထားလိုက်ရင်ကို့သွားချင်တဲ့ခရီးကိုအတန်ရဲတုံခါမှုရဲလှုပ်ပေးပြီးတော့လမ်းပြပေးပါတယ်။သွားချင်တဲ့နေရာကိုသူ့ mobile phone app ထဲမှာလိမ့်စာထည့်ပြီးတာနဲ့ဖုန်းကိုကြည့်နေစရာမလိုတော့ပါဘူး။ဖုန်းနဲ့ဆက်နေကကျိုးမဲ့ဆက်တွေချိတ်ဆက်ထားတဲ့အတွက်သွားရမယ့်လမ်းအစဉ်အဆက်ကိုဆက်ကနေအတိပေးပြောပြနေတာဖြစ်ပါတယ
် When they use the map application they concentrate on the map and a smartphone so they cannot
လမ်းပြ application သုံးနေဆိုရင် smartphone နဲ့ပေါ်နေတဲ့မြေပုံကိုတစ်ချိန်လုံးအာရုံစိုက်ကြည့်နေရတော့ဘေးဘီဝဲရမှာဘာတွေရှိနေတယ်လဲဆိုတာမသိနိုင်တော့ပါဘူးမတော်တဆထိခိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။လမ်းပြောက်ဖို့လည်းပိုလွယ်ပါတယ်။ဒီဆက်ကိုသုံးရင်တော့ကို ိုသွားလို့ရကိုအေးစေးစေးအရောက်သွားနိုင်မှာဖြစ်ပါတယ်
လူတွေနေစဉ်သွာလာနေထိုင်တဲ့အခါမှာမဖြစ်မနေအသုံးလိုတဲ့ပစ္စည်းမျိုးစုံကို CES ကုန်စည်ပြပွဲကြီးမှာမိတ်ဆက်ခဲ့ကြသလိုဝါသနာပါရလုံနိုင်ဖို့ပံ့ပိုးပေးတဲ့ပစ္စည်းမျိုးစုံကိုလည်းပွဲထုတ်ပြသခဲ့ကြပါတယ်။ American ပြည်ထောင်စု Michigan ပြည်နယ်အခြေဆိုင် Bird Buddy ဆိုတဲ့ကုမ္ပဏီကတော့ AI ဉာဏ်ရည်ရုနဲ့ဖန်တီးထားတဲ့ငှက်အစာကြွေးစက်ကိုတီထွင်ထားပါတယ်။ငှက်မျိုးစုံကြည့်ရတာကိုဝါသနာပါသူတွေအတွက်အထူးကရည်ရွယ်လုပ်ထားတာပါ။ငှက်စာတွေထည့်ရတဲ့အစာကြွေးစက်ရှိရာလာစားကြတဲ့ငှက်တွေကဘဲငှက်အမျိုးအစားဖြစ်တယ်ဆိုတာကို AI ဉာဏ်ရည်ရုကသိရှိပြီးတော့ဖုန်း app ထဲမှာဘာငှက်တော့ဖြင့်အစာလာစားနေပြီဆိုတာကိုအသိပေးတာပါငှက်မျိုးစိတ်ပေါင်း 1,000 ကျော်ကို AI ကမှတ်သားပေးထားတဲ့အတွက်ငှက်တွေကိုချစ်မြတ်နိုးသူတွေအနေနဲ့ကိုယ့်အိမ်ထဲကနေတက်တောင့်တက်တာငှက်မျိုးစုံကိုလေ့လာနိုင်ရမယ်လို့ဆိုပါတယ
် collect them all is kind of what we say right it's bringing people a lot of joy connecting with the wildlife in their backyard it creates a fun
ကိုယ်နောက်ဖက်မှာတင်တော်ရိုက်ငှက်လေးတွေကိုကြည်နိုင်ပြီးစိတ်ကြည်နူပျော်ရွှင်စေနိုင်ပါတယ် app ထဲမှာငှက်မျိုးစိတ်မျိုးစုံကြည်နိုင်အောင်ဖန်တီးထားပါတယ်တော်ရင်တိရစ္ဆာန်ထင်းထင်းဆော့ဆော့ရေးအပိုင်းအတွက်အရန်အသုံးဝင်တဲ့အချက်အလက်တွေအများကြီးကိုလည်းစုဆောင်းထားနိုင်ပါတယ
်အခု2023ခုနှစ်ကုန်စည်ပြပွဲကြီးမှာ AI ဉာဏ်ရည်တုနဲ့လုပ်ထားတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ထားပြီးတော့အလိုအလျောက်တုံ့ပြန်နိုင်တဲ့ Internet of Things IoT ပစ္စည်းတွေအများကြီးတွေ့ရတယ်လို့နည်းပညာပိုင်းဆိုင်ရာကျွမ်းကျင်သူ Nicole Scott က AP သတင်းဌာနကိုပြောပါတယ်
We're seeing a lot of IoT in the home there's a lot of AI popping up
Internet ကွန်ရက်တစ်ခုထဲမှာချိတ်ဆက်သုံးတဲ့ IoT အိမ်သုံးပစ္စည်းတွေအများကြီးတွေ့ရပါတယ်ကိုလွင့်ပြလိုက်တဲ့အမိုက်ကဘာလဲဆိုတာကိုသိတဲ့ Smart အမိုက်ပုံကနေ Smart ငှက်စာကြွေးစက်အထိAI ဉာဏ်ရည်တုနဲ့လှုပ်ထားတဲ့စိတ်ဝင်စားစရာပစ္စည်းတွေလည်းအများကြီးပါကိုပတ်ဝန်းကျင်မှာရှိနေတာတွေပိုးပြီးအတိတ်ပဲပြည့်စုံသွားအောင်အသုံးဝင်နိုင်တဲ့နည်းတွေနဲ့ဖန်တီးပြထားကြပါတယ
်အိမ်သုံးပစ္စည်းတွေပိုးပြီးကြီးလင်းပြတ်သားတဲ့ရုပ်မြင်သံကြားတွေနည်းပညာသုံးကျန်းမာရေးဆိုင်ရာပစ္စည်းတွေရှေ့ပြေးနည်းပညာနဲ့လှုပ်ထားတဲ့မော်တော်ယာဉ်တွေ Smart လက်ခံဖုန်းတွေမျိုးစုံကို Las Vegas မြို့မှာ January 5ရက်နေ့ကနေ6ရက်နေ့အထိကျင်းပခဲ့တဲ့ CES ကုန်စည်ပြပွဲကြီးမှာပွဲထုတ်ပြသခဲ့ကြပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါ2023ခုနှစ် CES ပြပွဲကြီးအကြောင်း blogger ပြောသည်များအစီအစဉ်မှာမဆူမြတ်မွန်တင်ပြခဲ့တာပါရှင်ခုတော့တတန်ရောင်သတင်းလွှာအစီအစဉ်အလဲရောက်ပါပြီအီရန်နိုင်ငံမှာကောင်းစည်းဘဝမချုံမှုအမျိုးသမီးတူတိတ်ဆုံးရတဲ့ဖြစ်ရပ်ဆန့်ကျင်သူတွေထက်ပါဝင်သူနာမည်ကြီးမင်းသမီးအဖမ်းခံရတာကနေပြန်လည်လွတ်လာပါတယ်တခါနာမည်ကြီး British အဆိုတော်ကိုသူမိခင်နိုင်ငံကနိုင်ငံသားအဖြစ်ချီးမြှင့်လိုက်ပါတယ်။ဒီလိုကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတော့မအေးတန်နာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှတင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီရန်နိုင်ငံမှာဒီဇင်ဘာလ18ရက်နေ့ကဖမ်းခံရတဲ့နာမည်ကြီးရုပ်ရှင်မင်းသမီးအာမခန်နဲ့ပြန်လွတ်လာတယ်လို့ဇန်နဝါရီလ4ရက်နေ့သတင်းမှာကြေညာပါတယ်အီရန်နိုင်ငံမှာခေါင်းဆောင်ဘဝတေချာမချုံလို့ဆိုပြီးတော့ဘာသာရေးရဲတပ်ဖွဲ့လက်ထက်မှာအမျိုးသမီးတူတေဆုံသွားရပြီးတဲ့နောက်တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပေါ်တဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုထောက်ခံမှုပြသလို့ဆိုပြီးတော့တာရနဲအာလီဒူစတီကိုဖမ်းသွားတာဖြစ်ပါတယ်။သူက2016အကယ်ဒမီဆုပေးပွဲမှာအကောင်းဆုံးနိုင်ငံသားရုပ်ရှင်ဆုရရှိသွားတဲ့ The Salesman ဆိုတဲ့ရုပ်ရှင်ကခေါင်းဆောင်မင်းသမီးဖြစ်ပါတယ်။အီရန်ကအမျိုးသမီးတွေမဆောင်မနေဆောင်ရမယ် Hijab ခေါင်းဆောင်ဘဝမချုံမဲနဲ့ Women Life Freedomအမျိုးသမီးဘဝလွတ်လပ်ခွင့်ဆိုတဲ့အီရန်နိုင်ငံလမ်းမပေါ်ထွက်ဆန္ဒပြကြသူတွေရဲ့အဓိကကြွေးကြော်သံဒီစကလုံး၃လုံးကိုကတ်စ်လိုရေးထားတဲ့စိုင်းပုတ်ကင်ထားတဲ့သူရဲ့ဓာတ်ပုံကို Instagram စာမျက်နှာမှာတင်ခဲ့တာဖြစ်ပါတယ်။ ILNA သတင်းမှာတော့အာမခန်နဲ့ပြန်လွတ်လာတဲ့ဆိုတာအပြင်တခြားဘာမှထူးထူးခြားခြားပြောမထားပါဘူး။တီရန်မျိုးတော်ကနာမည်ဆိုးနဲ့ကြော်ကြတဲ့ event အကျဉ်းဆောင်ရှေ့မှာရိုက်ထားတဲ့သူရဲ့ဓာတ်ပုံလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။သူပြင်တခြားနာမည်ကျော်မင်းသမီးတွေအမျိုးသမီးအမှုပညာရှင်တွေလည်းခေါင်းဆောင်ဟီချန်မဆောင်ထားတဲ့တပ်ပုံတွေတင်ခဲ့ကြတာပါ။အမှုပညာရှင်တွေဒီကိစ္စတွေမှာပြောဆိုမှတ်ချက်ပြုတာမျိုးအာနာဝိုင်တွေရဲ့အဆိုလမ်းပေါ်ကအတိအကျတွေကိုထောက်ခံရေးသားတာမျိုးတွေအတွက်ခေါ်မေးခံရတချို့ထိမ့်သိမ်းခံထားရတယ်လို့လည်းအီရန်ဆိုရပိုင် IRNA သတင်းဌာနကဖော်ပြပါတယ်။2020ခုနှစ်တုန်းကလည်းမင်းသမီးအာလီဒူစတီကအီရန်ကဘာသာရေးရဲတပ်ဖွဲ့ကို Twitter စာမျက်နှာမှာဝေဖန်လို့ဆိုပြီးတော့ဆိုင်းငံ့ပစ်တယ်ငါလာချခံရတာပါ။အ ဒီမှာလွန်ခဲ့တဲ့3လအစိုးရဆန္ဒပြပွဲတွေစဖြစ်ခဲ့တဲ့အခါအစိုးရရဲ့ကျန်းဖက်နှိမ်နင်းမှုကိုဝေဖန်တဲ့အမှုပညာရှင်တွေသတင်းထောက်တွေရှေ့နေတွေကိုဖမ်းဆီးနေတာမှာအခုမင်းသမီးအာလီဒူစီအပါဝင်ဖမ်းထားသူတချို့အာမခံနဲ့ပြန်လွှတ်ထားတာတွေရှိပါတယ်ရှင်။ဒီရစ်ရှာအဆိုတော်ဒူဝါလီပါကိုအယ်ဘေးနီးယားသမ္မတကတီရာနာမြို့တော်မှာအခမ်းအနားနဲ့နိုင်ငံသားအဖြစ်စုချီးမြင်လိုက်ပါတယ်။ဒူဝါလီပါကအခုလိုမျိုးကျမနိုင်ငံနဲ့ကျမလူမျိုးကိုကိုစားပြုခွင့်ရတာကကျမနဲ့ကျမမိသားစုအတွက်အထူးကျေနပ်ကုန်ယူစရာပါလို့ပြောသွားပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာနာမည်ကျော်ကြားနေတဲ့ဒူဝါလီပါကလန်ဒန်မြို့တော်မှာမွေးဖွားတာဖြစ်ပေမဲ့သူ့ရဲ့မိဘတွေကအယ်ဘေးနီးယားနယ်ပေါ်အများစုနေထိုင်တဲ့ကော့ဆိုဗိုဒေသကဖြစ်ပါတယ်။1990ပြည်လုံးနှစ်တွေအဲ့ဒီကကော့ဆိုဗိုဒေသနောက်တော့ဆာဗီးယားနိုင်ငံဖြစ်သွားတဲ့ကွန်မြူနစ်ဝါဒီယူဂိုစလာဗီးယားကနေပြီးတော့လွတ်လပ်ရေးရဖို့ကြိုးပမ်းနေစဉ်မှာသူ့ရဲ့မိသားစုကဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်လာခဲ့တာဖြစ်ပါတယ်။နိုဝင်ဘာလကုန်မှာကျင်းပခဲ့တဲ့ဂုဏ်သုဆောင်နိုင်ငံသားပေးအပ်ပွဲအခမ်းအနားမှာတော့ဒူဝါလီပါကအယ်ဘေးနီးယားနဲ့ကော့ဆိုဗိုအတွက်ဂုဏ်ဆောင်တဲ့အောင်မြင်မှုတွေရယူပေးခဲ့တယ်လို့အယ်ဘေးနီးယားသမ္မတဒတ်ရန်ဘီဂျက်ကပြောပါတယ်။ဒူဝါလီပါဟာအယ်ဘေးနီးယားနိုင်ငံရဲ့130မြောက်လွတ်လပ်ရေးနေ့မှာပဲသူ့ရဲ့အဲဒီကဖျော်ပြပွဲခီးစဉ်ကိုအဆုံးသတ်ခဲ့တာဖြစ်ပါလေ Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တောင်ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးတနာကြောတင်ဆက်နေတဲ့တက်တန်ရောင်သတင်းလွှာကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်။သောတာရှင်များရှင်။ခုတို့ကျမတို့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲ။သောတာရှင်တွေနားဆင်လို့ရဲ။တည်ချင်းတွေတောင်းလို့ရဲ။ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ကြံနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကုခင်မောင်ဆိုမင်းပြောပြပေးပါရှင်။
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေကိုအာဏာပိုင်တွေကကွပ်မျက်နေတဲ့လောက်ရက်ကိုပုံရံမင်းကြီးဖရန်စစ်ကတင်းလာနေမှာပထမအဦးဆုံးအချိန်ဖြစ်ပြစ်တင်ရှုံချလိုက်ပါတယ်ဒီကနေ့အီရန်နိုင်ငံမှာလို့တေရန်စီရင်မှုတွေကိုဆက်လက်ကျင့်သုံးနေတာကြောင့်အသက်ရှင်တန်ခွင့်ကိုချိန်ချောက်နေပါတယ်လို့လည်းပုံရံမင်းကြီးကမိန့်ကြားပါတယ်ဗာတီကန်ကျောင်းတော်မှာနိုင်ငံတကာတန်တမန်တွေကိုနှစ်စင်ပြောနေကြနှစ်တကူမိန့်ခွန်းမှာပုံရံမင်းကြီးကမိန့်ကြားရမှာယူကရိန်းစစ်ပွဲဟာဖျားသခင်နဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဘရာဇီးနိုင်ငံမှာအစိုးရတစ်ကဒီမိုကရေစီစနစ်ကိုကာကွယ်ဖို့တန်ဓိဋ္ဌန်ချမှတ်ထားကြောင်းနဲ့အကြမ်းဖက်လောက်ရမှန်သမျှကိုရှုံချကြောင်းတင်းလာနေကထုတ်ပြန်လိုက်ပါတယ်။ဘရာဇီးသမ္မတဟောင်းဂျိုင်ယာပေါ်စနာရိုထောက်ခံကြသူထောင်ပေါင်းများစွာဘရာဇီးလျားမျိုးတော်ရှိကွန်ကရစ်လွှတ်တော်ဘိုတရားယုံကျုံနဲ့တမရရဲ့အစိုးရအုပ်ချုပ်ရေးယုံစတဲ့အဆောက်အုံတွေကိုဖျက်ဆီးခဲ့ပြီးနောက်တစ်နေ့မှာပဲအဲ့ဒီလိုထုတ်ပြန်လိုက်တာပါဘရာဇီးဆက်သွယ်ရေးဝန်ကြီးပေါ်လိုပီမင်တာကတော့အာဏာသိမ်းမှုကြိုးပမ်းမှုအပြည့်လို့ပြောဆိုဆွဆွဲလိုက်ပါတယ်ခင်ဗျာစင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုအုံနောက်ထိခိုက်ပျက်စီးပြီးအသက်ဆုံးရှုံးတဲ့အထိတမီးဖြစ်သူနဲ့အတူကိုထိလက်ရောက်နှိပ်စက်ခဲ့တဲ့အိမ်ရှင်အမျိုးသမီးကိုတရားရုံးကနေထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်အသက်24နှစ်ရှိမြမအိမ်အကူပီနွမ်းတွန်ကိုကိုတိလက်ရောက်နှိပ်စက်မှု48မှုနဲ့အပြစ်ရှိကြောင်းဝန်ခံတဲ့အဲ့ဒီအိမ်ရှင်အမျိုးသမီးကိုတင်းလာနေမှာထောင်ဒဏ်စီရင်လိုက်တာဖြစ်ပါတယ်ခင်ဗျာ
တင်းအချင်းချက်ကိုကိုခင်မောင်ဆိုမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတင်ကြီးထိုက်ဖြစ်ပြီးတော့ engineer တွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ပါတယ် VOA American အသံရဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကို line to meter 30နဲ့ line to meter 48နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရန်ကင်ပြီးတော့ကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမအနားလာပါThank you.
This program has come to you from the Voice of America, Washington.